Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ20ရက်တနင်္လာနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအနင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါ။ဇင်ဘာဘွေသမ္မတရောဘတ်မူဂါဘီကတော့ရာထူးကဖဲ့ပေးဖို့ညှဉ်းဆန်းထားပါတယ်။ရိုဟင်ဂျာတွေနေရာချင်းပြန်ထိုင်ရေးအတွက်မြန်မာအနာပိုင်တွေဘက်ကတကယ်တမ်းစည်ရင်းနဲ့လုတ်ကင်ဆောင်ရွက်ဖို့ကအရေးကြီးဆုံးဖြစ်တယ်လို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။နေပြည်တော်မှာဒီကနေ့စတင်ကျင်းပတဲ့73ချိန်မြောက်အာရှဥရောပနိုင်ငံသားရဲ့ဝန်ကြီးများစီဝေးမှာကြားရမှာကတော့
Today we are facing a new period of global uncertainty and instability.Conflicts around the world.
နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါ။ဒါအပြင်အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒီကနေ့တွေ့ဆုံတဲ့တွင်ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားရခိုင်ပြည်နယ်ရင်းမှာတိုက်ပွဲတွေဆက်ဆက်ဖြစ်ပွားနေတဲ့တွင်နဲ့ဝန်ကြီးဌာနအသင်းတစ်ခုကိုတိုးချဲ့ဖွဲ့စည်းလိုက်တဲ့တွင်တွေကိုလည်းတင်ပြသွားဖို့ရှိပါရယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တွင်တွေကိုမတ်တင်ကြီးထိုင်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်။
ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကဒီကနေ့တနင်္လာနေ့နေခင်ပိုင်းနောက်ဆုံးထားပြီးယာရုကဆင်ပေးဖို့ဒါမှမဟုတ်ရင်ဆွဆွဲပြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားချက်ကိုလစ်လျူရှူပြစ်ပယ်ထားပါတယ်။မနေ့တနင်္ဂနွေနေ့ရုံမြင့်တန်ကြားကနေမင်ခွန်ပြောတာမှာတော့သမ္မတမူဂါဘီကယာရုကဖဲ့ပေးဖို့ရည်ရွယ်ချက်မရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။သမ္မတမူဂါဘီရဲ့38နှစ်ကြာအုပ်ချုပ်မှုအဆုံးသတ်အောင်ပွဲခံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့မနေ့တနင်္ဂနွေနေ့တုန်းကတန်းနဲ့ချီတဲ့ပြည်သူတွေရေဒီယိုရုပ်မြင်သံကြားတွေကိုဖွင့်ပြီးတော့စောင့်မျှော်နှားဆင်ခဲ့ကြတာပါ။ဒါပေမဲ့လည်းသမရမူဂါဘီကနောက်လာကျင်းပမဲ့ဇနူးဖီရဲ့ပါတီညီလာခံကိုသူဦးဆောင်မယ်လို့ပြောဆိုလိုက်တာကြောင့်တချို့မျက်ရည်ကျခဲ့ရတယ်လို့စိတ်ပြက်လက်ပြက်ဖြစ်ခဲ့ရပါတယ်။နိုင်ငံမှာနိုင်ငံရေးပဋိပက္ခဆူဆူဝါးဝါဖြစ်နေတဲ့အပေါ်စစ်တပ်ကဂျာဝင်ဆောင်ရွက်မှုကိုလက်တင်ခံတဲ့အနေထားရောဒါမှမဟုတ်လည်းနှုတ်ထွက်မယ်ဆိုတဲ့စကားလုံးရောသမရမူဂါဘီတုံ့နှုတ်ပြောဆိုခဲ့တာမရှိပါဘူး။နိုင်ငံရဲ့ခိုင်မာတဲ့အခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေအပေါ်မှာရောနိုင်ငံအခြေအကျအဖြစ်သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုပါအခုလောက်ရက်တွေကချင်းချောက်မှုမဖြစ်ဘူးလို့သမ္မတမူဂါဘီကပြောဆိုခဲ့တာပါ။ဇနူးပီယက်ပါတီကတော့သမ္မတမူဂါဘီယာရုကနှုတ်ထွက်ပေးဖို့ဒေသစံတော်ချိန်ဒီကနေ့တနင်္လာနေ့နေခင်းပိုင်းအထိအချိန်ပေးထားတာပါ။ဒါမှမဟုတ်ရင်တော့ဆွဆွဲပြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားတာပါ။သမရမူဂါဘီကိုဇနူးပီယက်ပါတီအခြေခံဖြစ်ကနေလဲထုတ်ပယ်လိုက်ပြီးယာရုကဖေရှားခံခဲ့ရတဲ့ဒုတိယသမရအီမာဆန်မနန်ဂါကွာကိုပါတီခေါင်းဆောင်တဲ့အဖြစ်တင်မြှောက်ထားပါတယ်ရှင်
။ကင်ညာနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသမရအူဟူရူကင်ညာထက်ကမဲရီအတွက်98ရာခိုင်နှုန်းနဲ့နိုင်ရခဲ့တဲ့ဆိုတဲ့မဲရလက်ကိုကင်ညာတရားရုံးချုပ်ကထိပြလိုက်ပါတယ်။ဒီရွေးကောက်ပွဲကိုတော့အတိုက်ခံတွေကသပိတ်မောက်ခဲ့ပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင် IEBC ရဲ့အကြီးအကဲဆိုရတော့ရွေးကောက်ပွဲမှာတရားဝင်မဲပေးနိုင်သူ 19.6 တန်းရှိတဲ့ထက်က 39 ရာခိုင်နှုန်းမဲပေးခဲ့တယ်လို့ဆိုပါတယ်။ပြန်ချင်းပါတဲ့ကန်ညာသမရရွေးကောက်ပွဲကနှုတ်ထွက်လိုက်တဲ့အတိုက်ခံခေါင်းဆောင် Ryla Odinga ကသူ့ကိုထောက်ခံသူတွေကိုရွေးကောက်ပွဲကိုသတိမောက်ကြဖို့တောင်းဆိုခဲ့ပြီးတော့တိုက်ခန့်ဆန္ဒပြသူတွေကတော့သူတို့ရဲ့မာဂန်နယ်မြေတွေမှာဖွင့်လှစ်ခဲ့တဲ့မဲယုံတွေမှာမဲမပေးနိုင်အောင်ဒီမဲယုံတွေကိုပိတ်ဆို့တားဆီးခဲ့ပါတယ်။ဒီရွေးကောက်ပွဲဟာအတူယောင်ရွေးကောက်ပွဲဖြစ်တယ်လို့အိုဒင်းကားကတော့ပြောပါတယ်။အော်တိုဘာလကရွေးကောက်ပွဲအော်တိုဘာရွေးကောက်ပွဲဟာဩဂတ်စ်လတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲကိုတစ်ခါအသစ်ပြန်ပြီးတော့ကျင်းပခဲ့တာဖြစ်ပါတယ်။အဲဒီဩဂတ်စ်လတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကင်ညာတို့အနိုင်ရခဲ့တယ်လို့ညင်ညာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီရွေးကောက်ပွဲမှာမဲမသမားမှုတွေရှိခဲ့တယ်ဆိုပြီးကင်ညာတရားရုံးချုပ်ကဒီရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်ခဲ့တာဖြစ်ပါတယ်။အော်တိုဘာရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်ပေးဖို့အတွက်တရားရုံးချုပ်ကိုရှောက်ထားချက်3ခုရှိခဲ့ပေမဲ့အဲ့ဒီရှောက်ထားချက်တွေအားလုံးကိုတော့ကင်ညာတရားရုံးချုပ်ကလက်လံနေမှာပယ်ချခဲ့ပါတယ်ခင်ဗျာ
။ဥရောပသမဂ္ဂအတွင်းကတည်ငြိမ်မှုအရှိဆုံးဂျာမနီနိုင်ငံအနေနဲ့ဒီကနေ့တင်းတင်းလာနေမှာတော့နိုင်ငံရေးအကြက်တဲနဲ့ရင်ဆိုင်နေရပါတယ်။သတင်းပတ်တွင်တဲ့ချေအချင်းယူညှိနှိုင်းခဲ့တဲ့ပါတီ၄ခုရဲ့ညွန်ပေါင်းအစိုးရဖွဲ့စည်းနိုင်ရေးလုပ်ငန်းစဉ်ကမအောင်မမြင်ဖြစ်ခဲ့တာပါ။ရွှေပြောင်းအခြေချမှုစွန့်ရင်ဆိုင်ရာမူဝါဒတွေနောက် EU ဥရောပသမ္မတနဲ့တပေါင်းတစည်းတဲ့ဖြစ်ရေးတို့အပေါ်မှာမပြေမလည်ဖြစ်ခဲ့ကြပါတယ်။ဝန်ကြီးချုပ်အင်္ဂလာမာကဲကတော့သမ္မတနဲ့ဒီကနေ့တနင်္လာနေ့မှာဆွေးနွေးတိုင်ပင်ဖို့ရှိပေမဲ့ရှေ့ဆက်ဘာလုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ညွန်ပေါင်းအစိုးရဖွဲ့ရေးဆွေးနွေးမှုမအောင်မမြင်ဖြစ်ခဲ့တဲ့သတင်းတွေကြောင့် ညရင်းချင်းမှာပဲအာရှစည်းကွက်မှာဥရောပငွေကြေးတန်ဖိုးကျခဲ့ပါတယ်။ဥရောပသမဂ္ဂအတွင်းကနေဗီထိန်နှုတ်ထွက်ရေးလုပ်ငန်းစဉ်ကိုအခြေအနေဆွေးနွေးနေရတဲ့ဥရောပသမဂ္ဂအတွက်အရေးကြီးနေတဲ့အချိန်မှာပဲဂျာမနီဝန်ကြီးချုပ်အခက်တွေ့ရမှုနဲ့တိုက်ဆိုင်နေတာဖြစ်ပါတယ်။ဝန်ကြီးချုပ်မာကဲကသူမရဲ့ Christian Democratic Union Party နဲ့မိတ်ဖက် Christian Social Union Party နောက် Free Democratic Party နဲ့ Green Party တို့ကြားစက်တင်ဘာလကုန်ပိုင်းပြည်ထောင်စုရွေးကောက်ပွဲတွေအပြီးညွန်ပေါင်းဖွင့်နိုင်ရည်အတွက်စ조사ပန်းစာညှိနှိုင်းခဲ့တာဖြစ်ပါတယ်။အရှေ့လယ်ပိုင်းနဲ့အာဖရိကဒေသကနေ2015ခုနှစ်ကနေ2016ခုနှစ်အတွင်းဂျာမနီကိုရောက်လာကြတဲ့ရွှေပြောင်အခြေချသူတွေနိုင်ငံရေးခေလွန်ကွင်လိုချင်သူ 1.2 တန်းကိုသူတို့မိသားစုတွေနဲ့ဘလို့ပြန်ပြီးတော့စုံစည်းခွင့်ပေးမလဲဆိုတဲ့အပေါ်ညွန်ပေါင်းဆိုးရဖွဲ့စည်းရေးဆွေးနွေးပွဲတွေအတွင်းမှာမဖြေရှင်းနိုင်ဖြစ်ခဲ့တာပါ။
နိုင်ငံတကာကသင်းမောတွေနဲ့လေရင်တွေဟာ8မီတာမြင့်တဲ့လိုင်းလုံးကြီးတွေတနားကြီးကို84ကီလိုမီတာတိုက်နေတဲ့လေပြင်းတံကိုရင်ဆိုင်ပြီးတော့တပ်ဖွဲ့ဝင်44ဦးနဲ့အတူပျောက်ဆုံးနေတဲ့ဒီအာဂျင်တီးနားရင်ကုန်သင်းမော ARA San Juan ကိုရှာဖွေနေကြပါတယ်။တန်ချိန်2200ရှိပြီးတော့66မီတာရှိတဲ့ဂျာမန်လုံးဒီဇယ်နဲ့လျှက်စစ်စွမ်းအင်ဆုံးရင်ကုန်သင်းမောဟာအာဂျင်တီးနားကမ်းလွန်430ကီလိုမီတာမှာဗုဒ္ဓဟူးနေ့ကပျောက်သွားတာဖြစ်ပါတယ်။ဒီ San Juan ရင်ကုန်သင်းမောကို1985ခုနှစ်ကတည်းကအသုံးပြုလာတာပါ။ဒီသင်းမောကတပ်ဖွဲ့ဝင်တွေထဲမှာအာဂျင်တီးနားရဲ့ရင်ကုန်သင်းမောပထမဆုံးအမျိုးသမီးအရာရှိအီလီယာနာခရော့ဇက်လည်းပါသွားခဲ့ပါတယ်။စနေနေ့တုန်းကတော့ရင်ကုန်သင်းမောကနေပို့လိုက်တာလားဆိုတာသေချာမသိရတဲ့စက္ကန့်အနည်းငယ်စီပဲကြာတဲ့ဂျိုဒူဖုန်းဆက်သွယ်ချက်တွေဝင်လာခဲ့တာကြောင့်သင်းမောကရေးတပ်ဖွဲ့ဝင်တွေအတွက်မျှော်လင့်ချက်တွေတိုးလာခဲ့ပါတယ်။ Brazil, American, Chile, Uruguay နဲ့ Britain နိုင်ငံတွေကစစ်ဖက်နဲ့သုတေသနဆိုင်ရာသင်းမောတွေနဲ့လေရင်တွေဝိုင်းပြီးတော့ရှာနေကြတာဖြစ်ပါတယ်။1980ပြည်လွန်နှစ်ကအာဂျင်တီးနားနဲ့ဆစ်ဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံကလည်းသိပ္ပံနီးကြအာယုန်ခံကိရိယာတွေတက်ထားတဲ့အာတိတ်ဒေသသုတေသနသင်းမောတစ်စင်းနဲ့ကူညီရှာဖွေပေးနေသလိုအမေရိကန်ကတော့ NASA သုတေသနလေရင်တစ်စင်းနဲ့ရင်ကုန်သင်းမောကိုရှာဖွေနိုင်တဲ့လေရင်တစ်စင်းနောက်ပြီးတော့ရင်ကုန်သင်းမောကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့ကိုလည်းဆေးလွှတ်ထားပါတယ်ခင်ဗျာ
VOA American အတန်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထဏိပြန်နိုင်ရေးအတွက်အဓိကလိုအပ်ချက်ကမြန်မာအာဏာပိုင်တွေဘက်ကအမှန်တကယ်ကင်တွယ်ဆောင်ရွက်လိုစိတ်ဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်တွင်ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေကြတဲ့ရိုဟင်ဂျာမွတ်စလင်6သိန်းကျော်ရှိပြီလို့ကုလသမဂ္ဂဘက်ကပြောဆိုထားပြီးဒီလူတွေနေရာရင်းကိုလူကုန်သိက္ခာနဲ့အညီပြန်လည်နေထိုင်နိုင်ရေးမြန်မာအစိုးရဘက်ကဆောင်ရွက်ပေးဖို့တိုက်တွန်းနေတာဖြစ်ပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေနေရာရင်းပြန်နိုင်ရေးကတိတ်ကိုခက်ခဲတဲ့ကိစ္စဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒီကနေ့ပြောပါတယ်ဂျပန်ဂီတပညာရှင်မီယာဘီကိုယွမ်နိတ်ဆီယာရဲ့ချစ်ကြည်ရေးတန်တမာဖြစ်ခန့်အပ်တဲ့အခမ်းအနားတွင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေရဲ့အမိကိုဖြေကြားခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမွတ်စလင်တွေကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုနေစဉ်ဆိုသလိုဆက်ပြီးတော့ထွက်ခွာနေကြဆဲဖြစ်ပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံရဲ့လက်ပေးလက်ယူတိုက်ဖြတ်ရေးဌာနကလွတ်တော်ဥက္ကဋ္ဌကိုဒေါ်လာတန်190ငွေချေးအရှုပ်တော်ပေါ်မှာပါဝင်ပတ်သက်မှုဆွဆွဲချက်နဲ့ဖမ်းဆီးထားပါတယ်။ဆာဂျာနိုဗန်တူကိုမနေ့တနင်္ဂနွေနေ့နောက်ပိုင်းမှာထိန်းသိမ်းစခန်းမှာဖမ်းထားပြီးသူ့ကိုမေးမြန်းစစ်ဆေးဖို့အတွက်ရက်ပေါင်း20ထိန်းသိမ်းမယ်လို့လက်ပေးလက်ယူမှုတိုက်ဖြတ်ရေးကော်မရှင်ပြောခွင့်ရကပြောပါတယ်။လွတ်တော်ဥက္ကဋ္ဌကတော့အမှားယွင်းလုပ်ထားတာမရှိဘူးလို့ညှင်းဆိုပါတယ်။မျိုးသားမပုံတင်ကတ်စနစ်တည်ပြောင်းလဲကျင့်သုံးမှုကနေအစိုးရရဲ့ဗဏ္ဍာငွေတွေကိုခိုးယူခဲ့တဲ့တာဝန်ရှိသူတွေထဲမှာလွတ်တော်ဥက္ကဋ္ဌနိုဗန်တိုလည်းပါဝင်တယ်လို့အာဏာပိုင်တွေကဆွဆွဲထားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့သူ့အိမ်ကိုရဲကဝင်ရောက်စီးနင်းပြီးဖမ်းဆီးဖို့ကြိုးစားခဲ့ပေမဲ့သူကအိမ်မှာမရှိခဲ့ပါဘူး။တော်တော်ရင်းညနေပိုင်းမှာတော့သူကားတိုက်မိပြီးတော့တောင်ပိုင်းဂျကာတာကပါမတာဟိုင်ဂျိုဆေးရုံမှာတက်ရောက်နေတယ်လို့ကြေညာခဲ့တာပါ။တောက်ကြနေမှာတော့သူ့ကိုဆေးရုံမှာလက်နက်ကင်အဆောင်ရှောက်တွေနဲ့ရှိနေကြောင်းနိုဗန်တိုရဲ့ရှင်းနေကပြောဆိုခဲ့ပါတယ်။မနေ့တနင်္ဂနွေနေ့မှာတော့နိုဗန်တိုအနေနဲ့ဆေးရုံတက်စရာမလိုတော့ဘူးလို့ဆရာဝန်တွေကပြောခဲ့ပြီးတဲ့နောက်မှာတော့ဆေးရုံကနေထိန်းသိမ်းစခန်းကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
အခုလအစောပိုင်းကလေဗနန်ဝန်ကြီးချုပ်ယာဒူကနေနှုတ်ထွက်တယ်လို့ကြေညာခဲ့တဲ့ဆာအတ်ဟာရီရီကသူ့အနေနဲ့လေဗနန်နိုင်ငံကိုမပြန်ခင်အီဂျစ်နိုင်ငံကိုအင်ကာနေမှာသွားဖို့စီစဉ်ထားတယ်လို့ပြောဆိုလိုက်ပါတယ်။အီဂျစ်သမ္မတအဒယ်ဖာတာအယ်စစီနဲ့ကိုင်ရိုမြို့တော်မှာတွေ့ဆုံမှာဖြစ်တယ်လို့မစ္စတာဟာရီရီရဲ့ဝန်ကြီးချုပ်ယုံကတနင်္ဂနွေနေ့ကကြေညာတာပါ။အဲ့ဒီနောက်ဗုဒ္ဓနေ့မှာတော့မစ္စတာဟာရီရီကဘီရုမြို့တော်ကိုပြန်ပြီးသူ့အနေနဲ့နိုဝင်ဘာလ၄ရက်နေ့ကဆော်ဒီအာရေဗျနိုင်ငံမှာရှိနေစဉ်ယာဒုကရုတ်တရက်နှုတ်ထွက်ရတဲ့ကြီးညာခဲ့ရတဲ့အကြောင်းရင်းကိုရှင်းပြဖို့စီစဉ်ထားတယ်လို့ပြောဆိုထားပါတယ်ရှင်
။အမေရိကန်ဆိုရကငွေကြေးထောက်ပံ့ထားတဲ့သတင်းအေဂျင်စီ၉ခုကိုနိုင်ငံရခြားကနေလာရောက်အခြေချတဲ့ဖွဲ့စည်းအဖြစ်နဲ့မှတ်ပုံတင်ဖို့လှုံ့ဆော်လိုက်တာနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကဝေဖန်လိုက်ပါတယ်။ရုရှားနိုင်ငံကအခုလိုလှုပ်လိုက်တာဟာအမေရိကန်ကရုရှားဆိုရကငွေကြေးထောက်ပံ့ပေးထားတဲ့ RT ရုပ်သံကွန်ရက်ကိုမှတ်ပုံတင်ဖို့လှုံ့ခိုင်းတာထက်ပိုပြီးတော့ဆိုးတယ်လို့လည်းပြောပါတယ်။ရုရှားဆိုရတုံ့ပြန်မှုဟာလုံးဝကိုထပ်တူမဟုတ်ကြောင်းသတင်းမီဒီယာတွေပေါ်စီးမင်းစည်းကမ်းတွေထုတ်ဖို့လုပ်ပြီးတော့ဒါကိုစတင်ခေါင်းတယ်ဖော်ပြီးဆိုရင်တော့ရုရှားနိုင်ငံမှာဆက်ပြီးလှုပ်ဖို့ကလုံးဝမဖြစ်နိုင်သလောက်ပဲလို့အမေရိကန်သံတမန်ကြီးဂျွန်ဟန်စမန်ကပြောကြားလိုက်ပါတယ်ခင်ဗျာ
။တနင်္လာနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုမတင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကညင်ညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်။73ချိန်မြောက်အာရှဥရောပနိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေးပွဲကိုနှစ်ပြည့်တော်မှာဒီကနေ့စတင်ကျင်းပရမှာကမ္ဘာတဝန်းပဋိပက္ခတွေမတည်ငြိမ်မှုတွေရှိနေချိန်မှာနိုင်ငံတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ငြိမ်းချမ်းရေးဟာအရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကအဖွင့်အမိန့်ခွန်းမှာပြောပါရယ် EU တန်တမာတွေကိုဦးဆောင်တဲ့ EU အကြီးအကဲကလည်းဒီကနေ့အချိန်မှာအာရှနဲ့ဥရောပကြားပူးပေါင်းဆောင်ရွက်ရေးဟာပိုအရေးကြီးတယ်လို့မိန့်ခွန်းပြောကြားသွားခဲ့ပါရယ်အာရှနဲ့ဥရောပကြားဘုံကိစ္စတွေအပြင်ရခိုင်ပြည်နယ်မြောက်ပိုင်းအရေးကိုအာဆီယံနိုင်ငံအရာရေးဝန်ကြီးတွေကြားအထူးကထားဆွေးနွေးနေကြတဲ့အကြောင်းဆွေးနွေးပွဲမှာကိုယ်တိုင်သတင်းယူနေတဲ့မဆုမြတ်မုံကဆက်ပြီးတင်ပြပါမယ်ရှင်
။အခုကျင်းပနေတဲ့ ASEAN နိုင်ငံသားရေးဝန်ကြီးများအဆင့်ဆွေးနွေးပွဲကရှင်းနှစ်ဘယ်လ်ဂျီယံနိုင်ငံမှာကျင်းပမဲ့ ASEAN ထိပ်သီးစည်းဝေးပွဲအကြိုနိုင်ငံသားရေးဝန်ကြီးတွေရဲ့စည်းဝေးပွဲဖြစ်ပါတယ်။ဒါပေမဲ့နိုင်ငံတကာမှာအယုံဆိုင်ဆရာဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စ၊ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့တိမ့်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေအရေးကိစ္စကိုလည်းလေ့ထားဆွေးနွေးကြမယ်ဆိုတာတန်တရားဖြစ်စရာမရှိပါဘူး။ဥရောပသမ္မတဘက်ကဦးဆောင်ဆွေးနွေးတဲ့EU လုံခြုံရေးနဲ့နိုင်ငံသားမူဝါဒရေးရာဆိုင်ရာအကြီးအကဲလည်းဖြစ်ဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ Federica Mogherini ကဒီကိစ္စကိုဒေါက်ဆန်ဆူဂျီနဲ့ဗနက်ပိုင်းကတီးတန့်တွေ့ဆုံစဉ်မှာဆွေးနွေးခဲ့ပါတယ်။အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမစတင်ခင်မှာရခိုင်ကိစ္စအလို့သဘောဆွေးနွေးခဲ့တာနဲ့ပတ်သက်လို့ EU အကြီးအကဲကအခုလိုသတင်းတောက်တွေကိုပြောပါတယ
်။ We just had an informal briefing with the State Councillor Aung San Suu Kyi.
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရခိုင်ကိစ္စကိုဒီကနေ့မနက်အလွတ်သဘောဆွေးနွေးပြစ်ပါတယ်။ဒီဆွေးနွေးပွဲကကျမအတွက်သိပ်ကိုအားတက်စရာဖြစ်ပါတယ်။မနေ့ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုကျမသွားပြီးတော့ဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါတယ်။ဒုက္ခသည်တွေမြန်မာနိုင်ငံဘက်လုံခြုံစွာပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနားလည်မှုစာချုပ်လွှာမှာလက်မှတ်ထိုးနိုင်မယ့်အလားအလာရှိနေပါတယ်။ဒါဟာကိုဖီအနန်အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထည့်ဖော်တဲ့ပထမအရေးကြီးတဲ့ခြေလှမ်းဖြစ်ပါလိမ့်မယ်။ဒီကိစ္စကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအပြန်အလှန်ဆွေးနွေးကြဖို့ကျမတို့တိုက်တွန်းပါတယ်။ EU နဲ့နိုင်ငံတကာအတိုင်းအဝိုင်းကလည်းအားပေးထောက်ခံမယ်ဆိုတာသိကြပါတယ်။အကြမ်းဖက်မှုတွေရပ်တန့်ရေးဒုက္ခသည်တွေထွက်သွားနေတာတွေရပ်တန့်ရေးရခိုင်ပြည်နယ်ကိုလူသားချင်းစာနာတဲ့အကူအညီတွေအပြည့်အဝပို့ပေးနိုင်ရေးနောက်ဒုက္ခသည်တွေလုံခြုံဘေးကင်းစွာပြန်လာနိုင်ရေးတွေကိုလှုပ်ဖို့လိုအပ်ပါတယ
်ဒီကနေ့နေပြည်တော်မှာစတင်တဲ့ ASEAN နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွင့်မိန်ခွန်းပြောကြားတာမှာလဲကမ္ဘာကြီးမှာပဋိပက္ခတွေနဲ့ပြည်နေတဲ့အကြောင်းကိုအလေးပေးပြောကြားသွားပါတယ
် Today we are facing a new period of global uncertainty and instability conflicts around the world are giving rise to new threats and emergencies.
သူပြောသွားတာကတော့ဒီကနေ့ကမ္ဘာမှာမတည်ငြိမ်မှုတွေ၊မေးရမှုတွေနဲ့ရင်ဆိုင်နေရတယ်။ကမ္ဘာတဝန်းမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်မို့လို့ချိန်ချောက်မှုတွေ၊အရေးပေါ်ဆွေးနွေးစရာကိစ္စတွေဖြစ်လာတယ်။နောက်ဒီတရားမဝင်နိုင်ငံရွှေ့ပြောင်းမှုတွေ၊အကြမ်းဖက်ဝါဒနဲ့အစွန်းရောက်အကြမ်းဖက်မှုတွေပြန့်နှံ့နေတယ်။လူမှုအတိုင်းဝိုင်းတွေကြားမှာသဘောထားကွဲမှုတွေရှိနေတဲ့အပြင်နျူကလ িয়ার ချိန်ချောက်မှုအန္တရာယ်တောင်ရှိနေတယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်။ဒီပဋိပက္ခတွေကလူမှုအတိုင်းဝိုင်းတွေရဲ့ငြိမ်းချမ်းမှုကိုပြက်ပြားစေပြီးတော့ဖွံ့ဖြိုးတိုးတက်မှုနောက်ကျစေတဲ့အပြင်ဆင်းရဲမွဲတေမှုကိုပါဖြစ်စေတဲ့လူတယောက်နဲ့တယောက်နိုင်ငံတစ်ခုနဲ့တစ်ခုကိုတော့ဝေးကွာသွားစေတယ်လို့ဒေါက်ဆန်းစုကြည်ကမိန့်ခွန်းနဲ့မှပြောပါတယ်။ဒီမြန်မာနိုင်ငံလိုပဋိပက္ခတွေရှိနေတဲ့နိုင်ငံမျိုးမှာဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်နေရတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကအေဆန်နိုင်ငံသားဝင်ကြီးများဆွေးနွေးပွဲမိန့်ခွန်းနဲ့မှပြောသွားပါတယ်။
The history of numerous countries including that of Myanmar illustrates that conflict and instability cast a long and lasting shadow on a country's development.
ပဒီပခရီမတည်ငြိမ်မှုတွေရှိနေတဲ့မြန်မာနိုင်ငံအပအဝင်နိုင်ငံတော်တော်များများမှာဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်အရေးအမဲကြီးရှိနေပါတယ်။ငြိမ်းချမ်းမှုမရှိဘဲနဲ့ရေရှည်ခိုင်မာတဲ့တိုးတက်မှုတာယာဝါပြောမှုမရနိုင်ဘူးလို့ဒေါအောင်ဆန်းစုကြည်ပြောတော်တာဖြစ်ပါတယ်။ EU အကြီးအကဲဖက်ဒရီကာမိုဂရီနီရဲ့မင်ကွန်းမှာလည်းကမ္ဘာကြီးမှာစိန်ခေါ်မှုတွေများနေခြင်းဩဇာအရှိန်အဟွာချိန်ဝင်ရှာပြောင်းနေခြင်းမျိုးမှာအာရှနဲ့ဥရောပပူးပေါင်းဆောင်ရွက်မှုပို့ပြီးတော့လိုအပ်တယ်လို့ပြောပါရယ်အာရှက EU ကိုလိုအပ်တယ်လို့ EU ကလည်းအာရှကိုလိုအပ်တယ်လို့ပြောပါရယ်အခုကျင်းပနေတဲ့အေဆမ်နိုင်ငံသားရဲ့ဝင်ကြီးအဆင့်ဆွေးနွေးပွဲရဲ့ဆောင်ပုဒ်ကငြိမ်းချမ်းရေးနဲ့ရေရှည်ဖွံ့ဖြိုးရေးအတွက်ဆက်ဆံရေးခိုင်မြဲစေရေးဆိုတဲ့ဆောင်ပုဒ်နဲ့ကျင်းပနေတာပါလုံခြုံရေးစီးပွားရေးအာရှနဲ့ဥရောပနိုင်ငံသားရဲ့ဝင်ကြီးတွေကြားဘုံစိတ်ဝင်စားစရာဖြစ်နေတဲ့အကြမ်းဖက်မှုနဲ့အကြမ်းဖက်အစွန်းရောက်ဝါဒတိုက်ဖျက်ရေးနျူကလ িয়ার မပြန့်ပွားရေးစိုက်ဘာလုံခြုံရေးစတဲ့ကိစ္စတွေကိုလည်းအဓိကထားဆွေးနွေးကြပါတယ်။အာရှနဲ့ဥရောပကြားမှာချိတ်ဆက်ဆက်သွယ်မှုတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတာကိုလည်းနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးကြပါတယ်။ ASEAN ဆွေးနွေးပွဲလာကြတဲ့နိုင်ငံသားရေးဝန်ကြီးတွေကြားအပြန်အလှန်အလို့သဘောဆွေးနွေးမှုတွေဒီကနေ့မှရှိသလိုမနေ့ပြန်မှလည်းဆက်ရှိမှာဖြစ်ပါတယ်။အခုအတန်လွှင့်နေတဲ့အချိန်မှာတော့နိုင်ငံတော်ညစာစားပွဲကိုကျင်းပနေပါတယ်။နှစ်ရက်ကျင်းပတဲ့အေဆမ်နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမနေ့ပြန်မပြီးခင်မှာတော့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်ရှင်
။မဆူမြတ်မောင်မရှင်။မြန်မာပြည်ကိုနှစ်ရက်ကြာရောက်ရှိနေတဲ့ American အထက်လွှတ်တော်အမတ် Jeffrey Allen Markley ဦးဆောင်တဲ့ American လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒီကနေ့တွေ့ဆုံခဲ့ပြီးစစ်တွေမျိုးကအောင်မင်္ဂလာရက်ွက်ကိုတွားရောက်လည်လာခဲ့ပါတယ်။ American လွှတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့မီဒီယာတွေကရတဲ့သတင်းအချက်အလက်တွေအပေါ်အခြေခံပြီးတော့ဆွေးနွေးသွားတာဖြစ်ပြီးရခိုင်ပြည်နယ်ရင်းအခြေအနေမှန်ကိုလည်လာသွားတာမရှိဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်။
ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရမှုတွေရပ်တန့်မှုအပအဝင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်တဲကိုစုံစမ်းလည်လာဖို့အတွက်အမေရိကန်အထက်လွှတ်တော်အမတ် Jeffrey Allen Markley ဦးဆောင်တဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာမြန်မာပြည်ကိုနှစ်ရက်ကြာရောက်ရှိနေတာပါ။အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာဒီကနေ့မှရခိုင်ပြည်နယ်အစိုးရအဖွဲ့အပအဝင်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးစစ်တွေမျိုးကမွတ်စလင်တွေနေထိုင်တဲ့အောင်မင်္ဂလာရပ်ကွက်ကိုတွားရောက်လည်လာခဲ့ပါတယ်။အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်အခြေအနေမှန်ကိုလေ့လာဖို့တေချာအချိန်ယူသင့်ပြီးအောင်မင်္ဂလာရက်ကွက်တစ်ခုတည်းလေ့လာသွားတာမျိုးမဖြစ်သင့်ဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့တွင်ရည်မှုဦးတင်မောင်ဆွေကပြောပါတယ်
။သူတို့အနေနဲ့တော့ဒီနိုင်ငံတကာကရရှိတဲ့သတင်းတွေဆိုရှယ်မီဒီယာရရှိတဲ့သတင်းတွေအဲနောက်ကသူတို့ကဗင်္ဂဒေ့ရှ်ကိုသွားပြီးတော့ကြီးရှိခဲ့ဆိုတော့သူတို့အတွေ့အကြုံတွေပေါ့။ဒီဒါတွေဝယ်အခြေခံပြီးတော့ဆွေးပြီးသွားတာဖြစ်နိုင်တော့ဒီအခြေအနေနဲ့ယူသင့်တယ်အခြေယူပြီးတော့ဒီမှာရှိတဲ့ဒီကိစ္စဒီနေရာမှာတကယ်ပြည့်ပြည့်နေတဲ့အခြေအနေကိုလို့ကိုယ်တိုင်ငေါ့တင်နေပြည့်ပြီးတော့ခံစားနေတယ်ဟိုရခိုင်ပြည်နယ်လာပြီးတော့သူကအိုးဆောသွားတယ်ကျွန်တော်တို့ဒီရခိုင်တိုင်းရင်းသားပြည်ရွာတွေရခိုင်ခုနပြောတယ်ကျွန်တော်တို့ဒီအကြဖက်တက်ခိုက်ခံတဲ့နေရာတွေကိုသူမသွားဘူးသွားကြည့်လို့ရှိရင်အဲ့ဒီမှာလည်းခုနပြောတယ်ခြေခွဲဝန်းထဲပေါ်ရာဖြစ်ရတယ်ခုနပြောတယ်ဒီရဲဆက်ဆက်လုပ်ခဲ့တဲ့သူတွေခံရတဲ့ပြည်စားတွေဒီခုနပြောတယ်အောင်မင်္ဂလာတက်ကိုပို့ပြီးတော့ပြည့်စိုးရဖြစ်ရတယ်အများကြီးရှိပါ
အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီတရားဥပဒေစိုးမိုးရေးရေရှည်တည်တံ့နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကဆွေးနွေးသွားတာပါရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေကတော့အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့သလိုမျိုးရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်ဒေသနဲ့ဒေသခံတွေရဲ့အခြေအနေတွေကိုတွားရောက်လေ့လာသင့်တယ်လို့ဆိုပါတယ်
တစ်ဖက်တဲ့ဘင်္ဂလားဒေ့ရှ်ကိုပဲသွားကြည့်တယ်ဘင်္ဂလားဒေ့ရှ်ကတည်းကပြောစကားနားထောင်တယ်သူတို့ကတစ်ဖက်ပဲကြည့်တာဟုတ်သူတို့ကနိုင်ငံတကာရရှိတဲ့မီဒီယာသတင်းတွေနောက်တစ်ခါဒီ NGO တွေကရေးထားတဲ့ report တွေဒီဥစ္စာတွေကိုဖတ်ပြီးတော့အခြေခံပြီးတော့ဒီမှာလာကြည့်တော့လေခုနပြောတဲ့ဒီမွတ်စလင်ရပ်ကွက်တစ်ခုကိုပဲသွားကြည့်ပြီးတော့ခုနပြောလို့သူတို့ကအဖြစ်သနည်းစိုးလာပါရေးဆိုပြီးတော့သုံးသက်တာတော့ဒါကိုတစ်ဖက်ကလည်းဆန်လုံးကကြည့်တယ်ခုနပြောတကယ်လက်တွေ့ခံစားရကျွန်တော်တို့ဒီခိုင်တိုင်းသားကြည့်ရတယ်အခြေရွာတွေမှာလည်းခုနပြောလို့ယူဆိုင်ရှိပါယူဆိုင်လည်းသူတို့တွားရောက်ပြီးတော့ဒါလိလာပြည့်ဒီလိုမျိုးနှစ်ဖက်ကိုလိလာလိုက်တဲ့ခါကျမှပဲအဲဒါဒီအခြေအနေမှန်ကိုသိမယ
်အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာသူတို့ရဲ့ရခိုင်ပြည်နယ်ခီးစဉ်အပြီးဒီကနေ့ညနေမှာနေပြည်တော်ကိုတွားရောက်ခဲ့ပြီးအစိုးရထိပ်ပိုင်းခေါင်းဆောင်တွေလွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိနေပြီးမနက်ဖြန်နိုဝင်ဘာ22ရက်နေ့မှာတော့သူတို့ရဲ့ခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်အမေရိကန်လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဟာမြန်မာပြည်ခီးစဉ်မတိုင်ခင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လည်လာခဲ့ပြီးရခိုင်ပြည်နယ်ရင်းကထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တွေကိစ္စ ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကင်တွယ်ဖြေရှင်းပုံနဲ့ပတ်သက်လို့လည်းချီးကျူးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအနေနဲ့လည်းမကြာခင်ရက်ပိုင်းတွင်မြန်မာပြည်ကိုလာရောက်ဖို့ရှိနေပြီးသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းဒုက္ခသည်တွေကိုပြန်လည်လက်ခံရေးနဲ့ပတ်သက်တဲ့သဘောတူစာချုပ်ကိုမြန်မာဘက်ကလက်မှတ်ထိုးဖို့မျှော်လင့်ကြောင်းပြောကြားထားတာလည်းရှိပါသေးရှင်။
မမမြင်ခိုင်ပါရှင်ခုတော့မြန်မာအစိုးရကဝန်ကြီးဌာနတင်တစ်ခုဖွဲ့စည်းလိုက်တဲ့သတင်းဖက်ဆက်ပါမယ်။ရခိုင်အရေးကိစ္စနဲ့နိုင်ငံတကာဖိအားတွေရင်ဆိုင်နေရချိန်မှာပဲမြန်မာအစိုးရအနေနဲ့ဝန်ကြီးဌာနအတင်တစ်ခုကိုတိုးချက်ဖွဲ့စည်းပြီးဝိုင်းရင်တန်တမန်တွေကိုပြည်တော်စုဝန်ကြီးအဖြစ်ခန့်အပ်လိုက်ပါတယ်။တချိန်ထဲမှာပဲအကတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုလည်းအသစ်ပြန်လည်ဖွဲ့စည်းခဲ့ပါတယ်။အစိုးရအဖွဲ့အစည်းတွေအခုလိုတိုးချက်ပြင်ဆင်ဖွဲ့စည်းတာနဲ့ပတ်သက်လို့မမေခါကစုံစမ်းမေးမြန်းထားပါတယ်ရှင်။
ဒီလိုတိုးချက်ပြင်ဆင်ဖွဲ့စည်းမှုတွေကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာနိုင်ငံတော်သမ္မတကလွှတ်တော်ဘက်ကိုတင်ပြလာတာဖြစ်ပါတယ်။တိုးချက်မဲ့ဝန်ကြီးဌာနတွေကတော့အစိုးရအဖွဲ့ယုံဝန်ကြီးဌာနနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနတို့ဖြစ်ပြီးဝါရင်တန်တမန်ဟောင်းတွေဖြစ်ကြတဲ့ဥတောင်းထွန်းနဲ့ဥကျော်တင်တို့ကိုပြည်ထောင်စုဝန်ကြီးတွေအဖြစ်ခန့်အပ်ထားပါတယ်။နိုင်ငံတော်သမ္မတကိုစားပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကလွတ်တော်မှာတင်ပြခဲ့တာဖြစ်ပါတယ်။အသစ်ဖွဲ့စည်းလိုက်တဲ့ဝန်ကြီးဌာနနှစ်ခုရဲ့လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဦးထွန်းထွန်းဦးကအခုလိုတင်ပြခဲ့ပါသေးတယ်
။နိုင်ငံတော်သမ္မတအားတာဝန်ခံပြီးပြည်ထောင်စုအစိုးရအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးတဦးကိုခန့်အပ်၍တာဝန်ယူဆောင်ရွက်စီမီဆိုပါကပုံမူထိရောက်စွာအကောင့်ထဲပေါ်ဆောင်ရွက်နိုင်ပြီဖြစ်သဖြင့်ရင်းဝန်ကြီးဌာနကိုထပ်မံဖွဲ့စည်းလိုခြင်းဖြစ်ပါတယ်။နောက်ထပ်ဖြည့်ဆွက်ဖွဲ့စည်းလိုသည့်ဝန်ကြီးဌာနတစ်ခုမှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဖြစ်ပါတယ်။နိုင်ငံတကာအရေးကိစ္စများတွင်တက်ကြွစွာပါဝင်ဆောင်ရွက်လျက်ရှိပါတယ်။နိုင်ငံတကာဆက်ဆံရေးတွင်နိုင်ငံခြားရေးဝန်ကြီးဌာနနှင့်အတူပူးပေါင်းဆောင်ရွက်ရန်နှင့်နိုင်ငံတကာရေးရာကိစ္စရပ်များကိုနိုင်ငံရေးရှုထောင့်အဖြစ်စီးပွားရေးပူးပေါင်းဆောင်ရွက်မှုရှုထောင့်မှလည်းခြုံငုံသုံးသပ်ပြီးနိုင်ငံတော်သမ္မတအားရှားဝင်ခန့်ဆောင်ရွက်မည်ဝန်ကြီးဌာနတစ်ခုလိုအပ်လာသည့်အတွက်ဤပြည်တော်စုဝန်ကြီးဌာနအသစ်ကိုဖွဲ့စည်းရခြင်းဖြစ်ပါတယ်
။အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းရမှာအရင်ပြန်ကြားရေးဝန်ကြီးဟောင်းလည်းဖြစ်အငိမ့်စားတက်မတော်အရာရှိဟောင်းလည်းဖြစ်သူဦးအောင်ကြည်ကိုဥက္ကဋ္ဌအနေနဲ့တာဝန်ပေးထားပြီးရှေ့နေချုပ်ယုံကအရာရှိဟောင်းတွေဥပဒေပညာရှင်တွေနဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကအငိမ့်စားအရာရှိတွေနဲ့ဖွဲ့ဝင်10ဦးကျော်ပါဝင်ဖွဲ့စည်းထားတယ်လို့ပြည်တော်စုလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကပြောပါရယ
်အာဂိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌတာဝန်ကိုဦးအောင်ကြည်ပြည်တော်စုဝန်ကြီးညင်းစား၎င်းအတွင်းမှုတာဝန်ကိုဦးဆောင်ဝင်ညွှန်ကြားမှုအညင်းစား၎င်းတာဝန်ပေးရန်ရာထားပါသည
်ဒီလိုထပ်မံအသစ်ဖွဲ့ရာနဲ့ပတ်သက်လို့နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့အမှန်တကယ်လုံနိုင်သူတွေနဲ့အစိုးရရန်တရားကိုအကောင်းဆုံးမောင်းနှင်ဖို့လက်ရှိအစိုးရအနေနဲ့လိုအပ်နေတယ်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ
်။တစ်ဖက်စီလိုက်တဲ့အစိုးရအဖွဲ့ယုံဝင်ကြီးဌာနနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနဆိုတာတကယ်တမ်းအားဖြင့်ပြောမယ်ဆိုရင်အတိုင်းနိုင်ငံယုံဝင်ကြီးဌာနပဲဖြစ်ဖြစ်နိုင်ငံခြားရေးဝင်ကြီးဌာနပဲဖြစ်ဖြစ်ပူးတွဲပြီးတော့စီမံခန့်ခွဲလို့ရတဲ့ဝင်ကြီးဌာနတွေဖြစ်နေတာကိုလည်းတစ်ဖက်ကတွေ့ရပါတယ်။ဒီဝင်ကြီးဌာနနှစ်ခုဟာတော့တကယ်လိုအပ်သလားမလိုအပ်သလားဆိုတာကိုလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူလူထုကိုစားတော့မေးမြန်းပေးဖို့လိုအပ်ပါတယ်။အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုကြည့်မယ်ဆိုရင်လေကျွန်တော်တို့ကော်မရှင်အဖွဲ့ဝင်အစ်တတွေကိုဖွဲ့ပြီးတဲ့နောက်မှာတတိုင်းပြည်လိုအတိုင်းအတာနဲ့ဘယ်လိုပုံစံမျိုးနဲ့ပေါ်ဆောင်မလဲဆိုတာကိုတော့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့မေးမြန်းဖို့လိုအပ်ပါတယ်။အဲလွတ်တော်အနေနဲ့အစိုးရနဲ့ပြည်တော်စုအဆင့်အဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်တွေပေါ်မှာထင်းကြီးဆောင်ရွက်နိုင်ခြင်းမရှိဘူးဆိုရင်ဒါဟာပြည်သူလူထုရဲ့တော့ယုံကြည်မှုထောက်ခံမှုကိုထိခိုက်နိုင်တဲ့အနေအထားမျိုးတွေရှိတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပါပြဋ္ဌာန်းချက်များအရာလက်ပေးလက်ယူပပျောက်ရေးကော်မရှင်ကို2014ခုနှစ်ဖေဖော်ဝါရီ25ရက်နေ့ကအငိမ့်သာစစ်မှုတန်းဟောင်းဦးမြဝင်းဥက္ကဋ္ဌအဖြစ်တာဝန်ယူပြီးအဖွဲ့ဝင်15ဦးနဲ့ဖွဲ့စည်းခဲ့ပူပါတယ်။ဒါကိုဒီတစ်ခါမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အဖြစ်အမည်ပြောင်းလဲပြီးဖွဲ့စည်းလိုက်တာဖြစ်ပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာအစိုးရဝန်ကြီးဌာန22ခုရှိရာကနေဒီကနေ့ထပ်တိုးလိုက်တဲ့ဝန်ကြီးဌာနတွေပေါင်းရင်တော့အစိုးရဝန်ကြီးဌာန24ခုရှိလာမှာဖြစ်ပါရဲ့ရှင်
။မမေခါသတင်းပေးပို့သွားတာပါ။ခုတော့ရခိုင်ပြည်နယ်ရင်းတိုက်ပွဲဖြစ်တဲ့သတင်းဖက်ဆက်ပါမယ်။ NCA လို့ခေါ်တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရဲသဘောတူစာချုပ်မှာလက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ကြားရခိုင်ပြည်နယ်ပူးသီးတောင်ဒေသမှာတိုက်ပွဲရဆက်ဖြစ်ပွားနေတယ်လို့ဒီတိုက်ပွဲအတွင်းနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့ရခိုင်တပ်မတော်တာဝန်ရှိသူတွေကဆိုပါတယ်။တိုက်ပွဲကြောင့်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အစက္ကဒေသခံကြွေရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်။VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်။
ဒီခိုင်ပြင်းနဲ့ဗူဒီတော်မျိုးနယ်ထဲမှာမြမသမ္မတော်နဲ့ရခိုင်သမ္မတော်အေအီတို့ကြားတရားပိုင်းမှာတိုက်ပွဲတွေဆက်ဆက်ဖြစ်ပွားနေတာပါစနေနေ့နဲ့မနေ့ကတနင်္ဂနွေနေ့တွင်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့ရခိုင်သမ္မတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကခုလိုပြောပါရယ်
ဒီဗမာတပ်မတော်ကနေခမာ၅၄၃ကြောက်ဖြူခြေစက်ကြရင်ကနေပြီးတော့မှเนาะကျွန်တော်တို့ဒီရခိုင်တပ်မတော်အခြေကျတာတဲ့ဒီဒေတာတွေကိုထုတ်ခေါက်ဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့ဟိုတိုက်ပွဲကဖြစ်တာခိုးခိုးရဲနဲ့မနေ့မှာဒီမနေ့ချင်းလာပြီးနောက်မှာသူတို့ဒီအားတွေထပ်ပြစ်လာပြီးတော့เนาะလက်နေကြီးတွေနဲ့ဟိုအကုန်လုံးဒရဇဘောပြန်เนาะသွားပြီးတော့ပြစ်တယ်သူတို့ဒီဟယ်လီကော်ပတာနှစ
Jakain Tamro Begasuare, Dilu Pipwana type wedding, Napati Kamu Shiket Elu, Jakain Tamro, Pianja Yitawan, Kaitu Kaga, Kulu, Sepio Ware. ဆေချေမြတ်တဲ့တိုက်ပွဲမှာတော့ဗမာတမ်တို့ဖက်ကနေအရာရှိကြီးတွေအပါဝင်ပေါ့အဲ့မှာခဏရက်ပြတ်ဆုံးတယ်နောက်အများပြတန်ရတော့ကြတယ်ကျွန်တော်တို့ခန်းတမ်တို့ဖက်ကတော့ရေဘော်တရားဒီတိုင်းလည်းဒီလိုထုတ်ပြန်တာမျိုးတော့မရှိသေးပါဘူးတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေနေကနဟန်းရွာငဟန်းရွာနဲ့ဝနဲ့ယုံတိရခံတွေဟာဘေးလို့ရကိုထွက်ပြေးနေရပါတယ်အလားတူရခိုင်တမ်တို့တောက်ဖွဲ့တွေလှုပ် ဒီကနေ့ကျင်းပတဲ့ပြည်တော်စုလှတော်မှာနိုင်ငံတော်ကပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးရတ္တမှုအပါဝင်ပြီးနေကနေစစ်ချောင်းရဲနေသည့်ချင်းမြင့်နယ်ပလောင်ဝမ်မြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကုန်းမြင့်ကြီးရွာကတိရခန့်300ကျော်ဟာရှင်းလင်းဝကြီးရွာမှာစစ်ဘေးတိမ်းရှောင်နေရပါတယ်။
ကျွန်တော်ကနေပြီးတော့မိုင်မောင်း၆၀လောက်ဝေးနေရပေါ့အဲ့ချင်းလဲဝါရွာမှာသူတို့စစ်သားပြီးတော့ဖိုက်ပွဲဆောင်နေပေါ့လူကြီးအပြားတော့300နဲ့340လေးယောက်လာမှုတည်ရှိတယ်စစ်သားများမှာတပ်ပြည်တဲ့လူတွေရှိကြတယ်ပေါ့နော်လောလောဆယ်ချင်းနေမှာဟိုတနေ့ကပမာစောဆုံနေတဲ့ဒီချင်းနေရဲ့ဆိုးရွားဖွဲ့နဲ့ဒီဝလူကြောင့်နာဟိုလူတို့တွေတွားပြီးတော့ဒီကိစ္စရဲ့လုပ်ပေးတယ်သူတို့စားဖို့အတွက်ဆန်ရတော့
ောက်တည်သွားတယ်နောက်မိခင်၃ယောက်ကစေယုံမှာခုတက်နေတော့ပဲနောက်တစ်ခုကဟိုးပဲလူချောင်းွားလို့ခေါ်တဲ့ဒီလင်းကလေးနေဆက်တဲ့ညီညီနေရကဆက်ဆက်ဆီလက်မင်းလေးတယောက်ကသုံးသွားတယ်နောက်သူဆက်လီမောင်းမွေးတဲ့လူကဟိုးပလောက်ဝစေယုံမှာသွားပြတော့သူကခြံအထက်မှာသူ့ခန္ဓာကိုယ်ထဲမှာရှိနေတုံးလာမကြည့်ဘူးသူ့ချစ်ကူဘောနော်ရန်ကုန်ကိုဆင်းလာမလို့သူတို့ပြောလာတယ်
ဒါပေမဲ့ရခိုင်တပ်မတော်အနေနဲ့ကတော့တပ်မတော်သားတွေစီးနင်းလိုက်ပါလာတဲ့ဆက်လှည့်တွေကိုတိုက်ခတ်ခဲ့တာဖြစ်ပြီးဒီပြစ်ခတ်မှုတွင်တပ်မတော်သား10ဦးကျော်ကြာဆုံးခဲ့တယ်လို့ AA ဘက်ကထုတ်ပြန်သားပါတယ်။2015ခုနှစ်မတ်လနဲ့ဧပြီလကနေစတင်လာခဲ့တဲ့ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဟာချင်းပြည်နယ်ပလောက်ဝနဲ့ရခိုင်ပြည်နယ်စကြောက်တော်ဗူဒီတောင်မြို့နယ်အထိဖြစ်ပွားလာခဲ့ပါတယ်။ဒီလိုနှစ်ဖက်စစ်ရေးသိမ်းမှမှုတွင်ဒေသခံရွာသားတွေအနေနဲ့စစ်ပွဲအကျိုးဆက်ဖြင့်မြေမြုပ်မိုင်းထိမှန်ခြင်းနဖက်သားအတွက်လမ်းပြပေါ်တာဌာနမှာဖြစ်အုံပြုခံရခြင်းလူခုရေချိုးပွားမှုတံတွေကိုလည်းခံနေကြရပါတယ်ရခိုင်တပ်မတော်ဟာလက်ရှိမြန်မာတပ်မတော်နဲ့စစ်ရေးသိမ်းမှနေဆဲဖြစ်တယ်လို့ UWSA ဝပြည်သွေးစည်းညွန်ရေးဖွဲ့ဥဆောင်တဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FANCC ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံအိမ်ပါရှင် VOA American တာရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ20ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်အပြင်ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနားဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
ခါလီမွန်ကျွန်တော်တို့ကကိုတိုင်လိုအပ်မဲ့ကိစ္စတခုမှကိုရဲ့စည်ရင်တခုနဲ့အချင်းမခံပဲတခြားလူရဲ့သဘောထားအခြားအကြောင်းရင်းတွေကိုထပ်တွဲပြီးတော့ကိုလုံနိုင်
Food Pride ပညာသင်ဆုနဲ့ American နိုင်ငံမှာပြည်သူ့ကျန်းမာရေးဆိုင်ရာမဟာဘွဲ့တင်နန်းတက်နေတဲ့ဒေါက်တာအောင်ကသူယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်မကွေတိုင်းဒေသကြီးအတွင်းကရင်းနှံလက်ရက်တွင်တူသူတွေထံကနေကောက်ယူခဲ့ပြီးပျောက်ဆုံးနေတဲ့ဘဏ္ဍာငွေကျပ်9ဘီလီယံခွဲနီးပါးထက်ကတဝက်နီးပါးဖြစ်တဲ့ကျပ်တန်း3,100ကျော်ကိုလက်ရှိအစိုးရထံပြန်လည်ပေးအပ်ခဲ့ပြီးဖြစ်တာကြောင့်ဒီငွေတွေကိုတိုင်းဒေသကြီးအစိုးရအတွက်လိုအပ်တဲ့နေရာတွေမှာဖြည့်ဆွဲရမုံငွေအဖြစ်သုံးစွဲသွားမှာဖြစ်ကြောင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါရယ်တိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်သုံးစွဲဖို့ရထားခဲ့တဲ့အဲ့ဒီရမုံငွေတွေကိုအရင်အစိုးရတာဝန်ရှိသူတွေကအလွဲသုံးစားပြုလုပ်ခဲ့ကြောင်းစုံစမ်းသိရှိခဲ့ပြီးတဲ့နောက်မကွေတိုင်းဒေသကြီးအစိုးရထံပြန်လည်ပေးအပ်ဖို့ပြည်ထောင်စုအစိုးရကညွှန်ကြားခဲ့တာပါမကွေတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုကိုယ်စော်ဝင်လိုင်ကဆက်သွယ်မေးမြန်းထားတာကိုအခုသတင်းမှရဲ့စီးပွားရေးကဏ္ဍမှာပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ရှင်
ကိုရန်ဒီသားကြီးအစိုးရအရင်အစိုးရလက်ထက်ကဒီပတ်စံနေအလွဲသုံးစားလုပ်ခဲ့တဲ့ကိစ္စအခုထောက်ဝက်လောက်နေပါကျွန်တော်တို့ပြန်ရတယ်ကြားလို့ပါဆရာအဲ့ဒါဘယ်လောက်ပြန်ရပါသလဲဆိုတာလေးသိချင်လို့ပါဆရာ
အဲ့ဒါအခုပြီးခဲ့တဲ့တောက်ကြနေကဇူလိုင်30ရက်နေ့တော့သူတို့ဂရီပြထားတဲ့အတိုင်းပဲအဲကျန်ွေတန်းပေါင်း3,290ပေါ့ဒိမောင်းဆိုရင်3,900အကုန်ပြန်ရတယ်ပြီးမယ်လို့ဂရီပြထားရပြီးရမယ်လို့ပြောလို့ဆိုရတာဆုံးမနိုင်တာပေါ့နော်
ဟုတ်ကဲ့သူတို့အဲ့ဒါအရေးကြလာပေးတာလားဆရာသူတို့ဘုံကနေဒီတိုင်းတပုံနဲ့လာပေးတာလားဆရာဘယ်လိုပုံစံနဲ့ပေးပါလဲ
ဘုံပြအရေးကြလာပေးတာအရေးကြလာပေးတာမေလာဆန်းရဲ့တက်စားပြီးတော့တဖြည်းဖြည်းအရေးကြအသိန်း900ပေးတယ်အသိန်း3000ပေးတယ်အသိန်း1500ပေးတယ်အရေးကြလေးလေးပြီးပေးတာပါနောက်ဆုံးကြတဲ့တန်း990အသိန်း9900ကိုတော့ဇူလိုင်31ရက်နေ့ကပေးသွားတာ
ဟုတ်ကဲ့အခုလာပေးတဲ့ဥစ္စာလာပေးတဲ့သူတွေကဘယ်သူတွေလဲဆရာတဦးတည်းလားဒါမှမဟုတ်ဘယ်နှစ်ဦးလောက်ရှိပါသလဲဆရာ
အဲ့ဒါကတော့ပြီးတာကတော့ဥကြီးဆုံးကပေးတယ်လို့ထင်တယ်သူတို့နော်သူတို့ကပေါ့ဗာဒီယာလူပေါ့ဒီဥဖုံးမွှေကြီးကတောင်းပေးရတဲ့လူပေါ့သူကတည်းမှတစ်ချက်ဝါကိုချက်လက်ပေးရတဲ့လူရဲ့ဟွာကိုတိုင်းတိုင်းဆွေဥဆွေဥကြီးဌာနပေါ့အဲ့ဒီကိုပေးတယ်တဲ့လူရဲ့
တေချာတာကတော့ဟိုတာဝန်အရှိဆုံးကတော့မကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဥဖုံးမော်ရွှေမှာတာဝန်ရှိတာပေါ့နော်သူကဝန်ကြီးချုပ်ဆိုတော့သူရဲ့ညွန်ကြားချက်နဲ့လာတာ
လားဒါက
ဘသူကပေးတယ်ဆို
တော့ကိုပြန်ပြီးတော့ကျွန်တော်သိတာကဒါရီနဲ့ပတ်သက်ပြီးတော့ပြန်ပေးဖို့လားဒီဆောင်ရွက်ဖို့ဆိုပြီးတော့ဥဖုံးမော်ရွှေကညွှန်ကြားထားတဲ့ပုဂ္ဂိုလ်ကြီးဥကြီးထွန်းနဲ့
ဟုတ်ကဲ့ तू ကဘာယာတုရှိခဲ့တယ်လဲဆရာ
အဲ तू ကတော့ဒီကျွန်တော်သိတဲ့လောက်ကတော့ကြားခိုင်ပါတီဝင်မဲ့နောက်ကကြတော့ပြီးခဲ့တဲ့စူဝါရီတော့ तू ကလွတ်တော်ကိုယ်စားလှယ်လားမသိတိုင်းနိုင်ငံလွတ်တော်ကိုယ်စားလှယ်လားမသိဘူးအဲ့ဒီကူငွေကြေးရေးဖွံ့ဖြိုးရေးဘာလို့မလို့ဒီဒီသူတို့ဖွံ့ဖြိုးရေးမှုတွေဖွဲ့မှလဲ तू ကဟိုအတွေ့အကြုံလားဥဒါလားမသိတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကသူအဖွဲ့ရှိတယ်အပေါ်လို့ရမယ်ပေါ့အပွဲရှိတယ
်ရွှေတုခ Microsoft Association ဆိုတာ ਨੇ အတူတူပဲလားဆရာ तू ပိုင် तू ਆ ပိုင်တာလ
ားအဲအဲ့ဒါအဲ့ဒီမှာလားဒုညချင်းခိုင်ပါတီလားဘယ်ဖွဲ့လဲတော့မသိဘူးအဲ့ဒီအဖွဲ့မှာ तू ကလူကြီးတယောက်ပဲနောက်ပြီးကြတော့ကကျွန်တော်ဒီပေါင်းကြီးတော့ကတော့ဥဖုံးမော်ကြီးက तू ဆောင်ရွက်ပါလိမ့်မယ်ဆိုပြီးတော့တရားဝင်သူ့ကိုတောင်းပေးထားတာအဲဥကြီးဆုံးတယ် तू ကလာလာပေးတယ်ပြောတယ်ဒီချက်လက်မှတ်တော့ငွေလို့ပေါ့တော့
နောက်တစ်ခုကဆရာကျွန်တော်သိချင်တာအခုဒါဆိုလို့ရှိရင်အခုရတာဟာကျွန်တော်တို့ဟိုခမန်းကြီးအပြင်ဆိုတော့ထွက်ဝက်လောက်ရှိသွားပြီပေါ့ဆရာပြန်ရတာ
ဟုတ်ကဲ့
ဆရာအဲ့တော့ကြံတဲ့ငွေတွေကောသူတို့ထပ်ပြီးတော့ဆက်ပေးမှလားဆရာဘလို့စီစဉ်ထားပါလဲ
အဲအဲ့ဒီမှာကျွန်တော်ဒီတော့တော့ 7.49 ဘီလီယံဆိုတာတာမန်ခေါ်နေတောင်းကျော်ပေါ့အဲဒိမ်းမောင်းဆိုရင်9000ကျော်ပေါ့အဲ့ဒီငွေတွေစီစဉ်လို့တွေ့ရှိတာမှာဒီတော်စုကညွှန်ကြားတာတော့ကိုလက်ခံရရှိတဲ့တန်3,290ရဲ့မီလီဘတ်ဆိုတဲ့အဲ့ဒီဟိုအဲ့ဒီကား30ရဲ့နော်ကIzuzu double gap disease and no behu so that di yan dia de sin ye a ra di tak khan me no pyan taw ma pyan taw nu ma ma pi hu so lo shi u re chang nan ji de ya swin ma so lo nyun cha sa la nyun cha che le ma ro da be ba le yan ngai de tan 4000 chaw kisa ga ro chano lo taw mu ba ma ma song ma u ma nyun cha u chano lo taw mu ma nyun cha so le be chano lo cha si ya da ga ro hu ni bi ro ma shi de bi taw su sin se chou ye nyun cha che ya tai ne bi ne a lu ma da lu ri shi da la ma shi u la so da sin se de lo ကျွန်တော်တို့ဘူးတိုင်းမှာလည်းကျန်တဲ့တန်း4000ကျော်ကို ဘလို့သုံးဆွဲတယ်ဆိုတာဒီအဲစစ်စစ်နေတယ်လို့ကြားတယ်ငွေတိုင်းတွေသာကြီးစစ်စစ်ကြုံကစစ်စစ်တာမို့တော့
ဟုတ်ကဲ့အဲ့တော့ဆရာဟိုအခုတန်း9000ကျော်ဟာဆရာတကယ်တကယ်ပြန်ရရမှာတန်း9000ကျော်ဖြစ်နေတာဟိုဆရာရေနော်ဆိုတော့အခုထပ်ဝက်ရတယ်ဆိုတော့တကယ်တကယ်အပြင်ဥပဒေရကြည့်မယ်ဆိုလို့ရှိရင်တော့ဒါအကုန်လုံးပြန်ပေးရမယ်တာဝန်ကသူတို့ဘက်မှာရှိတာပေါ့ဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့အကုန်လုံးပြန်ပေးရမယ်ဆိုတာနဲ့ဟိုကျန်းလေးဟာဒီမှာဘာဒီဘာဒီဆိုတော့ရန်ငွေတိုင်းဒီဇိုင်းဖွံ့ဖြိုးရေးရန်ပုံငွေလို့ပြောတာဟုတ်ဗျအဲ့တော့ဖွံ့ဖြိုးရေးတော့သူတို့လုပ်ခဲ့တာတွေလည်းရှိမှာပေါ့လက်ဖောက်သလားဒရားဆောက်သလားဆေးဝင်ဆောက်သလားလူရဲပစ္စည်းဘာဝယ်တော့အဲ့အဲ့ဒါမျိုးတွေတော့ရှိမှာပေါ့နော
်တကယ်လို့စောစောကပြောသလိုမမကန်ကတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်မမကန်သုံးဆွဲကြတာမရှိဘူးဆိုရင်တော့ဒီလူတွေဟိုဘာပေါ့ဒီငွေတွေကိုအလွဲသုံးစားလုပ်ခဲ့တဲ့သူတွေဘယ်သူပဲဖြစ်ဖြစ်ပေါ့နော်တဦးပဲဖြစ်ဖြစ်ဆယ်ဦးပဲဖြစ်ဖြစ်ဒါပြန်ပေးရဖို့အတွက်ဆရာတို့အနေနဲ့ဆက်လက်လှုပ်ဆောင်ရရှိတာလှုပ်ဆောင်မယ်ဆိုတဲ့သဘောလားဆရာ
အဲ့ဒါတော့ဒီပြည်တော်စုဆိုရခွဲညချချက်ပုံမှာမူတည်ရကျွန်တော်တို့သဘောနဲ့ကျွန်တော်လှုပ်လို့မရဘူးလေသူတို့ဘလို့ညချမယ်မသိဘူးတော့နောက်တစ်ခါဒီတိုင်းဒေသကြီးစည်းစည်းချုပ်နေတယ်လေဘလို့စည်းစည်းတွေ့ရှိမယ်လို့မသိဘူးဗျအဲ့ဒါတော့ဘူပန်ချက်ပေးလို့တော့မတော်ဘူးပေါ့နော်
နောက်တစ်ခုအဆရာကျွန်တော်တို့ဥပဒေလမ်းကြောင်းအရာကြည့်မယ်ဆိုရင်ဟိုပါပေါ့နော်တန်းဒေတာကြီးဖွံ့ဖြိုးရေးအတွက်မတုံးခဲ့တဲ့ငွေတွေဟာတကယ်တော့ငွေအလွဲသုံးစားလုပ်မှုပါညာဆိုတဲ့ဥပဒေတော့ရှိမှာပဲဆရာဆိုတော့ဥပဒေကြောင်းအရာကောဟိုလူပုဂ္ဂိုလ်ကိုဒီငွေတွေပြန်လက်ခံတာအပြင်ဥပဒေကြောင်းအရာအရေးယူမဲ့ဥစ္စာကဘလို့စီစဉ်ထားပါလဲဆရာအရေးယူဖို့ရှိသလားကျွန်တ
ော်တို့ဝင်ငွေကြေးတွေမှာတော့အရေးယူပါလို့ဘာမှညွှန်ကြားချက်မပါဘူးကြ။အဲဒီတန်း3000ကျော်တောင်းမှုရဲ့ခုနရန်တရားကြီးတောင်းမှုရဲ့အဲ့ဒါပဲညွှန်ကြားချက်ကပါတယ်ကျွန်တော်တို့ကတော့ဒီလိုဆိုလေညီကြားချက်တိုင်းဆောင်ရွက်ရတာပေါ့နော
်တပည့်အများပြည်သူအမြင်မှာကြတော့တမျိုးဖြစ်နေမလားဆရာဟိုကျွန်တော်ကတာမန်ပြည်သူတယောက်အနေနဲ့မြင်ကြည့်မယ်ဆိုရင်ပေါ့နော်ဆရာ
ဟုတ်ပါတယ်တာမန်ပြည်သူတို့ကတော့မြင်တာပေါ့အဲ့လိုမြင်တာပေါ့နော်တာမန်ပြည်သူကတော့မြင်တာပေါ့ခုမှတနေ့ခေါလောက်ရှိကမှဒါတွေပြီးတယ်နောက်ကျတော့ဒီအတိုးတွေရောမပေးဘဲနဲ့အတိုးတွေကမနေဘူးပေါ့လေဒီငွေကြီးတွေ့မယ်ဆိုလို့ရှိရင်ပေါ့နော်ငွေတို့ကမနေဘူးပေါ့အဲ့အရာကြီးလည်းပြည်သူကဝေမနာပေါ့ဒါတော့ပြည်သူတို့သူတို့အဲဒီဒီလိုလိုဝေဘာနာတော့သူတို့ဝေဘာနာပိုင်းပေါ့သို့တော်လည်းကျွန်တော်တို့ပိုင်းရတော့ဟို every corner is two sides ဆိုတာမျိုးလိုပဲဒီသူ့ဘက်ကကြီးလို့လည်းဘွားမကိုဘက်ကကြီးလို့လည်းဖုံမှုပေါ့ကျွန်တော်တို့ကတော့နိုင်ဒေတာကြီးအစိုးရဖြစ်တဲ့အားလို့လားဒီအောင်သူအစိုးရရဲ့ညွှန်ကြားချက်ရလို့ဆောင်ရတာပဲဒီကြားထဲမှာလည်းအားလုံးဒီကိစ္စဖြစ်တဲ့အတိုင်းပဲကျွန်တော်တို့ကတိုင်းပြည်ရှိကောင်းမှုပဲအရေးကြီးတယ်နောက်ပြမကြီးနဲ့တိုင်းပြည်ကောင်းမှုပဲလို့ရှိကောင်းမှုလို့လေဒီလိုသားပြန်လည်သိမြင်ရည်လို့နောက်တစ်ခါဒီဖွဲ့စည်းပုံချီအောင်လည်းအားရရလည်းရှိတော့ဖြစ်နေနေတဲ့လို့လို့ရတာပေါ့ဗျာနော
်ဆရာနောက်တစ်ခုကဒီဟိုဒီငွေတွေအခုဆရာတို့ပြန်ရတဲ့ငွေတွေကိုဒီဟိုဘယ်နေရာမှာဘလို့တုံးဆွဲမယ်ဆိုတာရောဆရာတို့စီစဉ်ထားတာရှိပါပြီလားဆရာ
အဲ့ဒါကလောလောဆယ်2018 budget ကဒီလူမီစားဆိုတော့တုံးနေကြပြီလေနော်အဲ့ဒီအချိန်မှာထည့်တုံးလို့တော့မရဘူးသို့တော့ဒီနိုင်ငံကြီးဒီဘာပေါ်နိုမဒီဇင်မှာရောက်လို့ရှိရင်ဘယ်လိုဘယ်ကိစ္စဆောင်ရတာမဝိတန်းဒီဇိုင်းရံမမှုနဲ့ဆောင်ရတာလမ်းကိစ္စတရားကိစ္စအဲဟိုကြီးလက်ကြမ်းမရဌာနကိစ္စအဲဒါမျိုးတွေမှာမပြည့်စုံဘူးဝီလုံးနေပါတယ်ဥပမာဖြင့်ဒီအာဒီလို့ခေါ်တဲ့ဒီပါတီဘီလို့ခေါ်တဲ့မူလဘတ်ဂျက်ရထားတုန်းက3000တောင်းလိုက်တယ်မပြည့်စုံမ3000နဲ့မလောက်ဘူး3100လိုပါတယ်ဒါကြောင့်မလို့ပတ်ဆက်တရားထပ်ပေးပါဆိုတာပြောလို့အဲ့ဒါမျိုးကိစ္စတွေမှာနော်ဖြစ်ဆက်ရမှုတောင်းလာတဲ့အချိန်မှာဒီပတ်ဆက်တွေကိုသုံးဖို့ရှိတယ်လို့ပြောတော့အဲ့ဒီအချိန်ကျရင်တော့ကျွန်တော်တို့ကစီမင်းစည်းကမ်းနဲ့ညီတာတွေကိုသုံးပါမှာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်။အခုတော့မနေ့ဖြန်အင်္ဂါနေ့ည9:00တိုင်းလေးလိုင်းအစီအစဉ်မှာဗအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပ
ါ။ဒီခိုင်မြောက်ပိုင်းပြည်ပခလွန်ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုမကြာခင်မှာစတင်ဆောင်ရွက်မယ်လို့အစိုးရအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်။ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့နောက်တော့မှအလားတူကြမ်းဖက်မှုတွေနဲ့ပြိပခတွေထပ်မံမဖြစ်ပွားရအောင်နောက်ဒိသကံအားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံးညုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ပေးရမှာဖြစ်ပါတယ်ပြိပခတွေထပ်မဖြစ်ဖို့နဲ့ဒိသကံအားလုံးရဲ့ဘဝနောင်ရေးပါရှိစေဖို့မှာဘာတွေများပြင်ဆင်ဆောင်ရွက်ထားဖို့လိုပါမလဲဒီအကြောင်းကိုတော့အခုအင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြတ်တော်ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမိမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဘက်ရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ ပါဝင်ဆွေးနွေးမြင့်မြတ်ကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
မနေ့ဖြန်ညတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင် Facebook နဲ့ Twitter တို့လို Social Media တွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေရတဲ့အဖြစ်ကနေဒီမိုကရေစီကိုချင်းချောက်တဲ့အခြေအနေကိုရောက်လာနေပါပြီလား Social Media ပေါ်မှာသတင်းမတွေဖြန်တာနိုင်ငံရေးအရာဩဇာလွှမ်းမိုးဖို့အသုံးချတာစတဲ့အခြေအနေတွေကနေ Social Media ကိုတလွဲအသုံးပြုနေကြတာတွေအကြောင်းဒီသတင်းမှ Blogger တွေပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမခင်ဖြူတွင်းနဲ့အတူတင်ပြထားပါတယ်
မကင်ဗျူတွေကတနေ့တနေ့သတင်းတွေကိုဘယ်နေရာကနေအများဆုံးရလဲဗ
ျကျမတော့ကိုလို့အတွက်လည်းအဆင်ပြေဆုံးလည်းဖြစ်ကိုမိခင်တိုင်းမြန်မာနိုင်ငံမှာလည်းအတော်လေးကြကြပြတ်ပြတ်သုံးနေကြတဲ့ Facebook ကနေသတင်းအစနာတွေကိုလိုက်ရှာလေးကြည့်လေးရှိတယ်ရှင
် Facebook လို Social Media ကနေရတဲ့သတင်းတွေကိုအားလုံးမှန်တယ်လို့ရောပြောလို့ရပါမလား Social Media တွေဘောကသတင်းတွေအားလုံးဟာယုံကြည်ကိုးစားလို့ရတယ်လို့ရောပြောလို့ရရဲ့လားဗ
ျဘယ်ပြောလို့ရပါမလဲရှင် Social Media ပေါ်မှာသတင်းမှဖြန်တာတွေလုံခြံရေးထားတဲ့သတင်းတွေကိုဖျက်နာရီကိုအကျိုးစီးပွားတစ်ခုခုအတွက်တမင်ရွယ်ချက်နဲ့လူတွေနားလည်လွဲအောင်လှုပ်တာတွေကအများကြီးပဲဟာဆိုတော့ကိုယ့်ရဲ့အသိဉာဏ်စဉ်းစားချင့်ချိန်နိုင်စွမ်းနဲ့သုံးသပ်ဆန်းစစ်ပြီးတော့မှယူရတာပေါ့ဒီကနေ့ကမ္ဘာပေါ်မှာဆိုရှယ်မီဒီယာကိုအသုံးချပြီးလူတွေရဲ့စဉ်းစားချင့်ချိန်ဆုံးဖြတ်နိုင်စွမ်းတွေကိုလွှမ်းမိုးဖို့လှုပ်တာတွေကလည်းအများကြီးရှိနေတာ
ဒီလအတွင်းအမေရိကန်မှာလှုပ်တဲ့လူထုစစ်တမ်းတစ်ခုမှာအမေရိကန်နိုင်ငံသား38ရာခိုင်နှုန်းဟာsocial media ကနေသူတို့ရတဲ့သတင်းတွေကိုယုံကြည်ကြပြီးတော့အဲ့ဒါရဲ့ထက်ဝက်ပြောရရင် 18.5 ရာခိုင်နှုန်းကပဲပုံနှိပ်သတင်းစာတွေနဲ့မဂ္ဂဇင်းတွေကနေသူတို့ရတဲ့သတင်းတွေကိုယုံကြတယ်ဆိုတာတွေ့ခဲ့ရတယ်။အဓိပ္ပာယ်ကတော့တကယ့်သတင်းဌာနတွေကနေပေးနေတဲ့သတင်းတွေထက် social media ပေါ်ကရတဲ့သတင်းတွေကိုလူတွေကပိုယုံကြတယ်ဆိုတဲ့သဘောပေါ့ဗျာ
။နိုင်ငံပေါင်း28နိုင်ငံက social media တွေကိုလေ့လာခဲ့ကြတဲ့သုတေသီတစုရဲ့တွေ့ရှိချက်မှာလည်းအနာရှင်အစိုးရတိုင်းဟာဆိုရှယ်မီဒီယာပေါ်မှာသူတို့လူထုကိုဥတီချက်ထားပြီးဝါရဖြန့်တဲ့လှုပ်ဆောင်ချက်တွေရှိတယ်လို့စာမားတစ်ပုဒ်မှာဖတ်လိုက်ရတယ်ရှင်။ဥပမာဒီတူရကီမှာဆိုရင်အတိုက်ခံခေါင်းဆောင်တွေရဲ့ဆိုရှယ်မီဒီယာအကောင့်တွေကိုပိတ်မှတ်ထားပြီးတော့မဟုတ်မမှန်ဝါရဖြန့်အပုံချတာတွေကိုလှုပ်ကြတယ်လို့ AFP သတင်းဌာနကရေးတဲ့ Social Media and Democracy Optimism Fades as Fears Rise ဆိုတဲ့အဲ့ဒီစောင်းပါးမှာပါတယ်ရှင်။
ဟုတ်တယ်ဗျအဲဒါကြောင့်လဲပညာရှင်တွေသူတွေတီတွေကအခုဆိုရင်မေးခွန်းထုတ်လာနေကြပြီ Social Media ဟာဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆို권ကို Android ဖြစ်ထိခိုက်အောင်လုပ်နေပြီလားဆိုတာပေါ့အထူးသဖြင့်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုကိုလိုချင်သလိုဖြစ်အောင်ရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့စွဲချက်တွေထွက်လာပြီးစုံစမ်းစစ်ဆေးရတဲ့အခြေအနေတွေရောက်လာပြီးတဲ့နောက်ဒီလိုဆွေးနွေးပြောဆိုတာတွေပိုးပြီးတော့များလာတယ
်နိုင်ငံတကာမှာ Social Media ကိုသုံးပြီးတော့သတင်းမှာလှုပ်ကြံသတင်းဖြန့်တဲ့ကိစ္စတွေထဲမှာဒီအမေရိကန်ရွေးကောက်ပွဲရဲ့နောက်ွယ်ကရုရှားလက်ကိစ္စကတော့အကြီးဆုံးလို့ဆိုရမလားပါပဲ။ကွန်ဂရက်လွှတ်တော်မှာတောင်မှ Facebook, Twitter နဲ့ Google ကုမ္ပဏီတွေကအစ်မြေတာဝန်ရှိသူတွေကိုဆင့်ခေါ်ပြီးတော့မေးမြန်းကြားနာပွဲတွေလုပ်ခဲ့ရသေးတယ်
။ဒီ Social Media ကုမ္ပဏီကြီးတွေကိုယ်တိုင်တရားဝင်ဝန်ခံထားတာအရဆိုရင်ကိုပဲဒီကိစ္စကကြီးတာတော့အကြီးကြီးပဲဗျ။2015ခုနှစ်ဇန်နဝါရီလကနေဒီနှစ်ဩဂုတ်လအတွင်း Facebook သုံးဆွဲသူပေါင်း146သန်းဟာရုရှားကဖြန့်တဲ့သတင်းမှားတွေကို Facebook ပေါ်မှာတွေ့ခဲ့ကြနိုင်ခြင်းရှိတယ်လို့ Facebook ကပြောထားတယ်။ရုရှားနဲ့ဆက်ဆက်နေတဲ့ YouTube Video Link ပေါင်း 1,100 ကျော်ရှိတယ်လို့ Google ကဝန်ခံတယ်။ Twitter ကတော့ရုရှားနဲ့ဆက်ဆက်တဲ့အကောင့်ပေါင်း 36,000 ကျော်ရှိတယ်တဲ့။ဆိုတော့ Social Media တွေအရင်တုန်းကပြောထားဘူးတဲ့လူတွေကိုအသိဉာဏ်တိုးဖို့ဆိုတာဝေရောသူတို့ကိုယ်တိုင်ကအစိတ်အတော့တွေကိုဖြန့်တယ်လို့ဖြစ်နေပြီလို့ဝေဖန်လာကြပြီလေ
။ AFP ဆောင်းပါးမှာရေးထားတာဆိုရင်2016ခုနှစ်သမရရွေးကောက်ပွဲအတွင်း Twitter ပေါ်ကနေဖြန့်တဲ့လှုပ်ကြံသတင်းမာတွေဟာရွေးကောက်ပွဲရလဒ်ကိုပြောင်းသွားစေနိုင်တဲ့အဓိကကျတဲ့ပြည်နယ်တွေကိုဦးတည်ချက်ထားခဲ့ပုံရတယ်လို့ Oxford တက္ကသိုလ်ကသုတေသီတွေကပြောတယ်တဲ့။ဒါ့အပြင် Twitter ကိုသုံးတဲ့လူတွေဟာရွေးကောက်ပွဲမတိုင်ခင်မှာတကယ့်သတင်းဌာနကြီးတွေကထုတ်လွှင့်ရေးသားတဲ့သတင်းတွေထက်လှုပ်ကြံသတင်းမာတွေကိုပိုရခဲ့ကြတယ်လို့အဲ့ဒီသုတေသီတွေကပဲပြောထားပါတယ်။ဒါ့အပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေရာတစ်ခုလိုရည်ရွယ်ခဲ့တဲ့Facebook တို့ Twitter တို့ဟာနိုင်ငံအများပြားမှာလူမှုအယူအဆပိုင်းဆိုင်ရာထိန်းချုပ်တဲ့လက်နက်ကိရိယာတွေလိုဖြစ်လာနေပြီလို့လည်းသုတေသီတွေကပြောကြတယ်ရှင့
်ကျွန်တော်တို့လူပြည်ပမှာအခြေစိုက်တဲ့သတင်းသမားတွေအနေနဲ့ Facebook လို Social Media ပေါ်ကနေသတင်းအစနာတွေကိုနေ့စဉ်လိုက်ကြည့်နေရတာဆိုတော့သတင်းမားတွေလှုပ်ကြံသတင်းတွေအပုတ်ချတိုက်ခိုက်တာတွေဘယ်လောက်တောင်များတယ်ဆိုတာအချိန်ပြည့်တွေ့နေရတာပဲမြန်မာနိုင်ငံတွင်းမှာလည်း Facebook ဟာလူအများပြားအတွက်အဓိကသတင်းရင်းမြစ်လို့ဖြစ်လာနေတာဆိုတော့ဘာသာတစ်ခုနဲ့တစ်ခုကြားလူမှုအဝန်ဝိုင်းတစ်ခုနဲ့တစ်ခုကြားအမုန်းပွားအောင်သွေးထိုးလှုံ့ဆော်တာတွေကိုလည်းတွေ့နေကြရတာကြောင့်ဒီအခြေအနေကတိတ်ကိုစိုးရိမ်စရာကောင်းပါတယ်
။ ဒါကြောင့်လဲဆိုရှယ်မီဒီယာဟာအသွားနှစ်ဖက်နဲ့ဓာတ်တလက်လို့ဖြစ်နေပြီလို့အမီလီ ဖာကာဆိုတဲ့စာရေးဆရာမတူကပြောပါတယ်။နိုင်ငံသားတွေကအနာရှိသူတွေကိုစန့်ကျင်ပြီးအမှန်တရားကိုပြောဖို့ဆိုရှယ်မီဒီယာကိုသုံးတယ်။နောက်အနာရှင်အစိုးရတွေကတော့သတင်းမှားတွေကိုဖျက်ဖို့သုံးတယ်တဲ့
။ဒါကြောင့်လဲပဲဒီအခြေအနေကိုတားဆီးဖို့ဘာတွေလုပ်လို့ရမလဲဆိုတာကိုအပြေရှာလာနေကြပါပြီ။ဥပမာသမယိုးကြသတင်းမီဒီယာတွေကိုထိန်းချုပ်ဖို့အသေးဖြတ်မှုဥပဒေပုံမှားတွေ၊လဝကြီးကိုပိုင်ဆိုင်မှုကောက်ွယ်တဲ့ဥပဒေပုံမှားတွေနဲ့ထိန်းချုပ်ထားတယ်လို့မျိုးဆိုရှယ်မီဒီယာကုမ္ပဏီတွေကိုလည်းစာအုပ်ထုတ်ဝေသူတွေသတင်းမီဒီယာတွေကိုထိန်းချုပ်တယ်လို့အဲလိုဥပဒေတွေပြဋ္ဌာန်းပြီးထိန်းချုပ်မလားဆိုတာမျိုးစဉ်းစားလာကြပါတယ်
။အမေရိကန်ပြည်ထောင်စုမှာကတော့နိုင်ငံအရေးလွှမ်းမိုးဖို့ရည်ရွယ်တဲ့ကြေညာတွေကိုဆိုရှယ်မီဒီယာပေါ်မှာတင်ကြတာကြောင့်အဲ့ဒီကြေညာတွေအတွက်ဘယ်သူကငွေပေးတယ်ဆိုတာအပေါ်ပွင့်လင်းမြင်သာမှုရှိဖို့ကွန်ဂရက်လွှတ်တော်ကဖြစ်ချင်ပါတယ်။ဒါမဲ့လည်းထိခိုက်စေတဲ့လွှမ်းမိုးမှုမျိုးဆိုတာကလုံးဝနှိပါးကိုမယုံကြည်ရတဲ့သတင်းတွေကိုအစဉ်အချိန်မဲ့ပြန်ပြီးဖျက်ဝေနေသူတွေစီကနေလာတာဆိုတော့အဲ့လိုပွင့်လင်းမြင်သာမှုဆိုတာကလည်းအလုပ်ဖြစ်ပါမလားဆိုတာတန်လျာဖြစ်စရာရှိပါတယ
်။ဒါပြင်တခြားနည်းလမ်းတွေကိုဆွေးနွေးကြတာတွေလည်းရှိပါတယ်။ဆိုရှယ်မီဒီယာပေါ်မှာတင်လိုက်တာတခုဟာတငယ်ချင်းတယောက်ဒါမှမဟုတ်ယုံကြည်ရတဲ့သတင်းရင်းမြစ်တစ်ခုခုကလာတာဟုတ်မဟုတ်ဆိုတာကိုရှင်းရှင်းလင်းလင်းဖြစ်စေဖို့အတွက်ဆိုရှယ်မီဒီယာကုမ္ပဏီတွေကလုပ်ဖို့ဆိုတာမျိုးပေါ့
။ဒီဆိုရှယ်မီဒီယာကုမ္ပဏီတွေဆိုတာကအသုံးပြုသူတွေရဲ့သုံးစွဲတဲ့အလေအထအမှုအချင်းဘာကိုကြည့်တတ်တယ်၊ဘယ်ကြညာဆိုရင်နှိပ်တတ်တယ်ပေးပို့စရီမှာ like လို့ comment ရေးတတ်တယ်စတဲ့အချက်လက်တွေကိုယူပြီးတော့သူတို့ငွေရအောင်ပြန်အသုံးပြုကြတာမလား
ဒါလည်းမှန်ပါတယ်ဒါပေမဲ့လက်ရှိမှာက social media ကိုတလွဲသုံးပြီးမတော်မတရားလုပ်တာတွေကရှိလာနေပြီးတော့ဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပါချိန်ချောက်လာနေပြီးဆိုတော့ social media တွေကိုအကျိုးရှိရှိဖြစ်အောင်ကြိုးစားပြီးလူတွေအသိဉာဏ်ပွင့်လင်းတိုးပွားစေဖို့ဆိုတဲ့အရင်ကမျှော်မှန်းချက်အတိုင်းပြန်အကောင့်ထဲပေါ်သင့်ပါတယ်ခင်ဗျာ
ကြကြောသိန်းတင်ဆက်ထားတဲ့ blog ကရေးပြောသည်မှအစီအစဉ်ကိုထုတ်လင်းပေးလိုက်တာဖြစ်ပါတယ
်။ဤပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္ဂနွေညဘက်တိုင်းမှာ blog ကရေးပြောသည်မှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လင်းပြီးတဲ့ blog ကရေးပြောသည်မှအစီအစဉ်တွေကိုလည်းVOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့အမှုပညာလောကနဲ့ကမ္ဘာတစ်လွှာထင်ရှားကျော်ကြားသူတွေရဲ့သတင်းတူတူထွားထွားတွေကိုမအေးသနာကျော်ကစူးစီးပြီးတော့တက်တန့်ရောင်သတင်းလွှာကဏ္ဍမှာတင်ဆက်ထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့ပြီးခဲ့တဲ့သတင်းပတ်တနင်္ဂနွေမှာကျင်းပသွားတဲ့ဥရောပက MTV ဥရောပဂီတဆုချင်းမြင်ပွဲမှာဘယ်သူတွေများဆုတွေရသွားကြပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ် Everyone can rock out like a superstar
And the award for best artist goes to Shawn Mendes.
ကနေဒါနိုင်ငံက pop အဆိုတော် Shawn Mendes က November 12ရက်နေ့တနင်္ဂနွေနေ့မှာကျင်းပသွားတဲ့ MTV ဥရောပဂီတဆုချင်းမြင်ပွဲမှာဆုရအများကြီးရရှိသွားပါ။ American ကနာမည်အကြီးဆုံး Taylor Swift နဲ့ဗြိတိသျှနာမည်ကြီးအဆိုတော် Ed Sheeran တို့ကိုကြောတက်ပြီးတော့အကောင်းဆုံးတေးသချင်းဆုကိုရရှိတဲ့အပြင်အကောင်းဆုံးအနုပညာဆုနဲ့ပရိသတ်အများဆုံးဆုတို့ကိုလည်းရသွားခဲ့ပါတယ
်။ YouTube isn't just a band. It's a way of life.Their songs are prayers, their concerts, a church. They challenge us, they inspire us, they remind us that every moment in our lives is an opportunity to rise above and be a part of the possibilities of life rather than its problems.
Lennon Muir ma chin ba ke de di su be bwe ma Ireland ga YouTube phwe ga ro Global Icons ga ba ko sa pyu anu pinya shin nya su ya shi twa ba de.
As I go out of sight, out of mind, I might go out of mind. Cause how do I ever let this mic go without a fight? But I made the tight rope out of twine.
ဒ ဒီစုပေးပွဲအခမ်းအနားကို MNN ရဲ့သတင်းဗီဒီယိုတွေကပြကွက်တစ်ခုနဲ့စာဖွင့်ခဲ့တာပါလန်ဒန်မြို့ရဲ့အမှတ်အသားတစ်ခုဖြစ်တဲ့ Pop အများတောက်ဘီယာဆိုင်တစ်ခုမှာသူသတင်းဆိုထားတဲ့ Walk on Water သတင်းဗီဒီယိုဖြစ်ပါတယ်ဗီဒီယိုကိုအရင်ပြပြီးတော့ဂျင်းမောင်မီအမဲရောင်ခေါင်းဆောင်အင်ဂျီတို့ဝတ်ထားတဲ့MNN ကိုရိုင်းစင်မော်တက်လာပြီးတော့အဲ့ဒီသတင်းကိုကိုရိုင်းဖြန့်ပြသွားခဲ့ပါတယ်သူ့ရဲ့အခွေထဲမှာပါဝင်တည်ဆိုထားတဲ့ Beyonce နေရာမှာတော့ Skylar Grey ကတည်ဆိုဖြန့်ပြသွားတာပါ
And the award for best hip hop artist goes to Y'all ready? MNN
It's true I'm a Rubik's a beautiful mess at times juvenile yes I goof and I jest A flawed human, I guess, but I'm doing my best to not ruin your expectations and meet them. But first, the speed em verse.
MNN ကအကောင်းဆုံး hip hop အနုပညာဆိုလဲချီးမြှင့်ခံရလို့သူ့ဘာသူတော်တော်အံ့အားသင့်သွားခဲ့ရပါလိမ့်မယ
်. Man, thank you. Yo, first off, I want to start off. I'm not really sure how I got this because I haven't had an album out in a few years.
ဒီစုကျွန်တော်ဘယ်လိုရလဲမသိပါဘူးကျွန်တော်တေးတပြာမထွက်တာတော်တော်ကြာသွားပါပြီလို့ပြောသွားပါတယ်ဒီစုပြောဝဲအခမ်းအနားကိုလန်ဒန်မှာမကျင်းပတာကလည်းနှစ်တော်တော်ကြာခဲ့ပြီဖြစ်ပြီးတော့1996ခုနှစ်ကမှနောက်ဆုံးတစ်ခေါက်ကျင်းပသွားတာပါအဲ့အခမ်းအနားမှာဖြော်ပြကြတဲ့သချင်းတွေကတော့ဂီတပုံစံမျိုးစုံနှစ်အပိုင်းခြားမျိုးစုံကဖြစ်ပါတယ်ပော့ပ်သချင်းတွေကိုလည်းကြားရသလို electronic သချင်းတွေ rock သချင်းတွေအကုန်ပါပါတယ်ဗြိတိသျှ rock guitar အဖွဲ့ဖြစ်တဲ့ Coldplay အဖွဲ့ကလည်းအကောင်းဆုံး rock အဖွဲ့အစုရသွားပြီးတော့အကောင်းဆုံး alternative စုကိုတော့ 30 seconds to Mars အဖွဲ့ကရရှိသွားပါတယ်ရှင
် And the award goes to
30 seconds to Mars
ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht.
တတယောင်တရင်လောအပတ်စဉ်ကဏ္ဍကိုမအေးတနာကြောတင်ဆက်သွားတာပါအခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့အမေရိကန်နိုင်ငံမှာပြည်သူ့ကျန်းမာရေးဆိုင်ရာမဟာဘွဲ့တင်နန်းတက်နေတဲ့ဒေါက်တာအောင်အောင်ရဲ့ယုံကြည်ရကိုနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ဟယ်လိုမင်္ဂလာကျွန်တော်ယုံကြည်ထားရင်အကြောင်းရတစ်ခုတော့ယူသားမှုပဲဖြစ်ပါတယ်ယူသားမှုဆိုရင်မသူတစ်ပါးပေါ်ယူသားတစ်ခုတည်းကိုပြောရမှာမဟုတ်ပဲမိမိကိုယ်ကိုမိမိယူသားတာကိုပြောချင်တယ်လူတွေဟာတခြားလူတွေပုံမှာယူသားသားပြောဆိုလောက်ကိုက်ပေးတယ်ချပေးမယ်မိမိကိုယ်တိုင်အပေါ်ကိုယူသားသားစဉ်းစားထုတ်တယ်ချပုံမိနေတာကြတယ်မိရဲ့လက်တို့စိတ်ဖက်ချက်တစ်ခုရည်ရွယ်ချင်ပန်းတိုင်းမိရဲ့ယုံကြည်အောင်တွေပုံမှာယူသားမှတ်ကန်တဲ့စည်းအမျိုးထောက်ဖို့တနည်းအားဖြင့်ကိုကူကိုမလေးချမ်းနေမှုကိုကိုကိုလေပြတန်နေလို့ဆိုတော့ခါဒီမှာကျွန်တော်တို့ကကိုတိုင်လိုအပ်မဲ့ကိစ္စတခုမှာကိုရဲ့စိတ်ရင်းတစ်ခုတည်းကိုချင်မခံပဲတခြားလူရဲ့သဘောထားအခြားအကြောင်းရင်းတွေကိုထပ်ထွက်ပြီးတော့ကိုလုံနိုင်တာကိုလုံချင်းတာမျိုးမဟုတ်ဘဲနဲ့ကိစ္စတွေကိုလွန်လိုက်လို့တော့ဆုတ်ပြန်လိုက်ရရှိတယ်။အဲ့ဒီမျိုးဆိုရင်နောက်ဆုံးနဲ့စိတ်မပေါ်မဲ့လိုရတော့လို့စိတ်ပင့်ပန်းပြီးလိုအပ်မဲ့ဆောင်အစားကလေးကနေကိုစိတ်ရင်းရှိတဲ့အတိုင်းယူသွားတယ်မြင်နေပွဲပွဲလေးနဲ့ထောက်ပြပြီးတော့ပေါ်ပါလုံနိုင်တယ်ပေါ်ပါပါတော့မလုံနိုင်ဘူးဆိုပြီးတော့ဆန်းစင်လောက်ကမယ်ဆိုရင်လောရီကပို့ပြီးအောင်မြင်မယ်လို့ရုပ်ပါတယ်ပြီးတော့ဒီလိုကမှကိုယ်ရဲ့ယူသွားတယ်စရင်ပါလို့ကိုယ့်ကိုမြဲစိတ်တန်နေမှာပေါ့တို့တူပဲမိမိရဲ့ရည်ရွယ်ချက်ပန်းတဲ့နေ့ကိုလည်းကိုယ်စိတ်ရင်းနဲ့ယူသွားစွာရွေးချက်ချမှန်လို့ရထင်တယ်ကိုယ်ကပန်းတဲ့အတွက်ကိုယ်ဘာလုံနိုင်တယ်လဲကိုယ်ကိုယ်တိုင်ဘာလုံချင်လဲဆိုတော့ယူယူသားသားမစင်စားပဲခွေလန့်တွေလာစားတွေကိုကြည့်ပြီးတော့ပြောင်းလဲရွေးချက်နေမယ်ဆိုရင်တော့တကယ်ပျော်ရွှင်မှုရမှာမဟုတ်လို့မျိုးအဲ့ဒီလိုကမှအမြဲတမ်းတို့တီအောင်ချက်ဆောက်တီတော့လောက်ကန်နေမှာလည်းမဟုတ်ဘူး။ဟောကိုကိုကျွန်တော်ဥမာထားပြီးပြောမယ်ဆိုရင်တော့ကျွန်တော်အခုသင်ယူနေတဲ့ဘာသာရေးမြင့်မှဆင်းရဲလောက်ကန်ချင်းလို့တဲ့ဈေးရင်းဟိုဈေးရင်းနဲ့ဆုံးဖြတ်ပြီးတော့စူးစမ်းနိုင်စူးစမ်းနေခဲ့လို့ခု American ပြည်ထောင်စုကပေးတဲ့ Fulbright Scholarship ရရှိပြီးတော့ဈေးရင်းပညာသင်နေရတာပေါ့
ဒီလိုမျိုးပဲねအခွင့်အလမ်းလာဆောင်လေးတွေပဲကြည်ပြီးတော့ကိုကျွန်တော်ရဲ့ရည်မှန်းချက်ကိုပြောင်းလဲခံမယ်ဆိုရင်တော့ခုချိန်မှဒီလိုနေရာမျိုးမှရှိနေမှာမဟုတ်ဘူးတခါတည်းတော့ကိုရဲ့ရည်ရွယ်ချက်ဥတီချက်တော့တော့ငွေဝါးနေနိုင်ပြီမယ်ကိုကိုရိုးသွားတဲ့စဉ်နဲ့ရွေးချက်ထားတဲ့ရည်မှန်းချက်တွေဆိုရင်တော့ဒီဇိုင်းမှန်မှန်ဆေးပြီးကြိုးစားနေခြေစဉ်ဖြစ်ပေါ်နေမှာပေါ့နောက်ဆုံးအရေးကြီးဆုံးဖြစ်တဲ့မိမိရဲ့ယုံကြည်မှုဆိုတာကိုလည်းကိုကိုရိုးသွားမှုအခြေခံမှာတာမန်ရမှာပေါ့ဒါမို့တခြားလူရဲ့အတွေးခေါ်ကြံစာတွေပဲရောရောင်ပြီးတော့မိမိကိုယ်ပိုင်စိတ်ရင်းမထဲမနဲ့လိုင်းမယုံကြည်နေမယ်ဆိုတော့ top ပေါ်တဲ့တွေးခေါ်ယုံကြည်မှုဖြစ်မှာမဟုတ်ဘူးလို့ကျွန်တော်ထင်တယ်ဗျ။နောက်တော့ယုံကြည်တယ်။တော်တော်မယုံကြည်မှုဆက်ပြတ်သားတဲ့ယုံကြည်မှုမျိုးရရှိနေဖို့ကိုကိုရိုးသေးရိုးသားသားဆန့်စီရမလို့ထင်တယ်။ကိုယ်ယုံကြည်မှုကိုယ်ရဲ့တန်ဖိုးကကိုယ်စိတ်တဏှာမှတည်ရဲ့ရိုးသားမှုကိုအခြေခံမှာခိုင်မာတဲ့ယုံကြည်မှုဖြစ်လာမှာပေါ့။ဒါတွေကတော့ကျွန်တော်ခုယုံကြည်ထားတဲ့မိမိကိုယ်ကိုယူသမှုပါပဲအားလုံးကြားမှရှင်တော့ပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာကဏ္ဍကိုတင်ဆက်ပေးလိုက်တာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ကနေ 17:00 အထိလိုင်းဒိုမီတာ30နဲ့52တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါကိုရောကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကမှတင်ငေထိုက်ကပြောပြပေးပါအောင
်ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကဒီကနေ့တင်းနှင်းလာနေနေခင်ပိုင်းနောက်ဆုံးထားပြီးယာရုကအစင်ပေးဖို့ဒါမှမဟုတ်ရင်ဆွဆွဲပြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားချက်ကိုလစ်လျူရှုပြစ်ပယ်ထားပါတယ်မနေ့တင်းနှင်းကနေရုပ်မြင်သံကြားကနေမင်ကွန်ပြောတာမှာတော့သမ္မတမူဂါဘီကယာရုကဖယ်ပေးဖို့ရည်ရွယ်ချက်မရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောခဲ့ပါတယ်။သမ္မတမူဂါဘီရဲ့38နှစ်ကြာအုပ်ချုပ်မှုအဆုံးသတ်အောင်ပွဲခံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့မနေ့တနင်္ဂနွေနေ့တုန်းကတန်းနဲ့ချီတဲ့ပြည်သူတွေရေဒီယိုရုပ်မြင်သံကြားတွေကိုဖွင့်ပြီးတော့စောင့်မျှော်ခဲ့ကြတာဖြစ်ပါတယ်။ကင်ညာနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသမ္မတဦးဟူရူကင်ညာတာကမဲရည်အတွက်68ရာခိုင်နှုန်းနဲ့အနိုင်ရတယ်ဆိုတဲ့မဲရလတ်ကိုကင်ညာတရားရုံးကအတည်ပြုလိုက်ပါတယ်။ဒီရွေးကောက်ပွဲကိုတော့အတိုက်ခံတွေကတပိတ်မှောက်ခဲ့တာပါလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲရဲ့အဆိုအရတော့ရွေးကောက်ပွဲမှာတရားဝင်မဲပေးနိုင်သူ 19.6 တန်းရှိတဲ့အထက်က39ရာခိုင်နှုန်းမဲပေးခဲ့တယ်လို့ပြောဆိုထားပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့တိမ့်နေချီတဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်ဒီကလိုအပ်ချက်ကမြန်မာအာဏာပိုင်တွေဘက်ကအမှန်တကယ်ကင်တွယ်ဆောင်ရွက်လိုစိတ်ဖြစ်တယ်လို့ခုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခန့်တွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေရတဲ့ရိုဟင်ဂျာမွတ်စလင်6သိန်းကျော်ရှိပြီးဒီလူတွေနေရာရင်းကိုလူကုန်သိက္ခာနဲ့အညီပြန်လည်နေထိုင်နိုင်ရေးမြန်မာအစိုးရဘက်ကဆောင်ရွက်ပေးဖို့ကုလသမဂ္ဂဘက်ကတိုက်တွန်းနေတာဖြစ်ပါတယ်ရှင်
။တရင်အချင်းချုပ်ကမှတင်ငေထိုက်ကညညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ Few American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ရနေ9:00အထိလိုင်းတိုမီတာ30နဲ့40 48 50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ Few A ကိုအားပေးနိုင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနောင်လောက်ပါ
This program has come to you from the Voice of America, Washington.